ေသာနာဝင်1560ခုနှစ်ဘာသာလက်1328ခုနှစ်ဘာဝလာဇန်4ရက်2016ခုရှစ်လပိုင်း9ရက်တနင်္ဂနွေနေ့ယနေ့ကင်းအခါကာလမှာစင်ကာပူနိုင်ငံဘောဘဝိပဿနာတရားစဉ်နှင့်လုံလန်းစဉ်ပြန်ပွားရေးဒီပဖွဲ့ဝဲမှတ်တက်သစ္စာပါရမီဓမ္မရိတာမှာကြီးမှုပြီးတော့ဆင်းခြင်းပါရတဲ့303ကြိမ်မြောက်တနေ့ကဝိပဿနာလုပ်ပြီးတရားစကားဓမ္မဒါနအထင်မှတ်ဖြစ်ခြင်းဆင်းရဲခြင်းမရတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲတွင်တော့ဒီနေ့ဣဒဘောင်တော်ဘောင်တို့ကလျာဏပုထုဇဉ်အပိုင်း3လို့ပြောပါမယ်เนาะအန္တပုထုဇဉ်ကလျာဏပုထုဇဉ်လို့ပုထုဇဉ်တွေရဲ့အစဉ်အတန်းကိုပဉ္စသမတ်တဲ့အခါမှာကန္နာအာယတနာတ္တသ္စာပြိစ္ဆာသမုပ္ပါစာရှိတဲ့လေးနဲ့တဲ့သဘာဝဓမ္မတွေရဲ့အပေါ်မှာသိမြင်မှနားလည်မှုရှိအောင်မကြိုးစားဘူးသိမြင်နားလည်မှုလည်းမရှိဘူးဆိုရင်သူ့ကိုအန္တပုထုဇဉ်ကန္နာအာယတနာတ္တသ္စာပြိစ္ဆာသမုပ္ပါစာရှိတဲ့လေးနဲ့တဲ့သဘာဝဓမ္မတရားရဲ့အပေါ်မှာပုဂ္ဂဟသင်ယူမယ်ပရိပုစ္ဆမင်းညာစုံစမ်းမယ်တဝနာနာထောင်မယ်ဒါရဏဆောင်ထားမယ်မှတ်ထားမယ်ပစ္စဝကနာစဉ်းစားဆင်ញင်မယ်ဆိုလို့ရှိရင်အဲဒီလိုပုဂ္ဂိုလ်မျိုးကိုကလျာဏပုထုဇဉ်ဒါကလျာဏပုထုဇဉ်အဖြစ်ကိုတလန်းနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဘုရင်တို့မှတ်သားလေးရတာအခုဓာတုတတ္တဘာဝရဲ့အကြောင်းကိုနာယူကြည့်ရမယ့်အခြေအနေကနငါးပါးရဲ့အကြောင်းကိုပြောခဲ့ပြီးအယရဏ12ပါးရဲ့အကြောင်းကိုလည်းကပြောခဲ့ပြီးအခုဓာတ်18ပါးရဲ့အကြောင်းကိုနာယူမှတ်သားကြရအောင်နော်ဓာတ်ဆိုတဲ့စကားလုံးလေးကဓာတုဆိုတဲ့ပါဠိစကားကိုမမမှုပြုတာတဘာဝတာရိတိတိဓာတုသူတဘောသူဆောင်နေလို့ဓာတ်ခေါ်တာသူတဘောသူဆောင်နေဆိုတော့လည်းလူငယ်ရင်းနေနဲ့နားလေကိုနည်းနည်းများခက်နေမှလားမသိသူအလုပ်ကိုလုပ်နေတာလို့ပြောတာဟုတ်သူတဘောသူဆောင်နေဆိုတာသူအလုပ်ကိုသူလုပ်နေတာသူအလုပ်ကိုသူများဝင်လုပ်လို့မရလို့သူကလည်းသူများအလုပ်ကိုဝင်လုပ်လို့မရသူအလုပ်ကိုပဲလုပ်နိုင်တာဆိုကြပါစို့မြေကြီးကမြေကြီးအလုပ်ကိုမြေကြီးပဲလုပ်နိုင်တယ်လေရဲ့အလုပ်ကိုမြေကြီးဝင်ပြီးတော့မလုပ်နိုင်လေရဲ့လေရဲ့အလုပ်ပဲလုပ်နိုင်တယ်မြေရဲ့အလုပ်ကိုဝင်ပြီးတော့မလုပ်နိုင်အတင်းစီအစွမ်းတက်တိလေးတွေရှိကြတယ်ကိုစွမ်းလေးနဲ့ကိုပေါ့အဲ့ဒီလိုစွမ်းအတက်တိတွေအများကြီးရှုပြီးတော့ပေါင်းပြီးတော့အလုပ်လုပ်နေကြတာကိုဒီလိုမှလို့ပြည့်စုံနေတာပတ်ချောင်းဝေချံဝေပန်းပြီးတော့ခွဲခြားပြီးတော့နားမလဲတဲ့ခါကျတော့ဒါဝငါရဲ့အစွမ်းဒါဝမာလို့တဲ့အမှန်ကဓာတ်တဘာဝတွေပေါင်းပြီးတော့သူ့အစွမ်းနဲ့သူ့အစွမ်းပြရနေတာဒါလူငယ်ရင်းသားတွေအောင်ပြောတာမြင်နေဆိုတာကြိုးစားမြင်တာတော့မြင်သိစိတ်ကမြင်တာဒါမြင်သိစိတ်ရဲ့အစွမ်းအဲ့ဒီမြင်သိစိတ်ကလေးရတယ်ပဲသူ့ဘုရားဓာတ်နာမည်နဲ့ပြောမှရှင်သကုဝိညာဏဓာတုတော်လည်းပဲအကြောင်းမဲ့ဖြစ်လာတာမဟုတ်ဒီသက္ကုကတာရဆိုတဲ့ဉာဏ်စီအကြည့်ယုတ်ကလေးကတရားကြောင့်ဖြစ်ပေါ်လာတဲ့အကြည့်ယုတ်ကလေးပြင်မဲ့မှာအစဉ်နေအကြောင်းလေးရှိတယ်။အဲဒီအကြည့်ယုတ်ကလေးနဲ့အစဉ်တန်းနဲ့တွေ့လို့ဉာဏ်တိစေဆိုတာလေးကဧည့်တဲ့သဘောအာဂန္ဓုကဓာတ်သဘောလေးပေါ်ထွက်လာတာ။ဒါဝိညာဉ်ဆောင်ရမလို့ဟောပြတယ်။သက္ကုံစပတိစ္ဆရူပိစ္ဆဥပ္ပစ္စတိသက္ကုဝိညာဏသကုပတာရဆိုရင်သကုဝတ္ထုဒီလိုလည်းသုံးတယ်သကုပတာရအကြောင်းပြုပြီးတော့အကြောင်းနဲ့အစင်းတွေကိုအကြောင်းပြုပြီးတော့မြင်တိရဲ့ဆိုတဲ့သဘောလေးဖြစ်လာနေတယ်အဲ့တော့အဲ့ဒါကိုဘုရားသူ့ပိုင်းနဲ့သူမတိတဲ့အခါကျတော့မြင်တာကိုငါမြင်တယ်လို့ထင်မြင်တာကသကုဝိညာဉ်ကမြင်တာအဲ့ဒီမှာမြင်သူကလည်းမြင်ုံနဲ့မြင်လိုက်တာမြင်ရုံနဲ့မြင်လိုက်တာဒါကအကောင်းလားအဆိုးလားမသိဘူးပဲပြောပါပဲ ယောက်ျားပဲမိန်းမပဲအစားရှိတဲ့ဖြစ်နော်အမျိုးမျိုးအဖြေတွေထုတ်တာကအတွင်းထဲကထုတ်တယ်ဟုတ်လားဒီမြင်မှုရဲ့အစွမ်းကြောင့်အတွင်းထဲမှာနောက်ထပ်သိမှုဆိုတာတော့ရှော့အလုံးလင်းလင်းမြန်မြန်တံပြောဖြစ်တယ်သူကြတော့သူကတင်ရခန္ဓာနဲ့ပေါင်းပြီးတော့အလုံးလုံးတယ်အမြင်လိုက်တာလေးကိုသူကလူတော်မှာမှတ်ထားရင်းနဲ့တခါလဲကြည့်ပြီးတော့ဒါပါပဲညာပဲဒါချစ်တဲ့သူပဲမုန်းတဲ့သူပဲဒါကမဆိုပဲငါတီးတဲ့သူပဲမတီးတဲ့သူပဲအစရှိသဖြင့်အမျိုးမျိုးသူကအဖြေတွေထုတ်တယ်အလားတူရဲ့ဆွမ်းလုံးဆိုတော့မနှောဝိညာဉ်ကအလုံးလုံးလိုက်တာတော့အတွင်းထဲမှာလုံနေတာအဲ့တော့ဇူးကိုမြင်နေတယ်ဆိုတော့ပြောရပါစို့တဲ့တဲ့ပြောရင်ဒီမျက်စိလေးကစကုဝေညင်းလေးကအယောင်ကိုပဲတည်တာအယောင်လေးကိုပဲတည်တာယောက်ျားလိုတည်တော်တာမိန်းမလိုတည်တော်တာလူကြီးတွေလူငယ်တွေလိုတည်တော်တာအိမ်ကြီးကျောင်းတွေလိုတည်တော်တာတော့အထယ်ရက်တွေအနည်းတွေအဝေးတွေအနေတွေအမြင်တွေအလုံးတွေအကြားတွေဒီပုံစံမျိုးမျိုးတည်တော်တာလူကတည်အောင်ဆိုအတွင်းနဲ့စေကတည်မျက်စိကအဲ့ဒါကိုမတည်ဘူးတို့ပြောနေတာကသူ့အစွမ်းလေးနဲ့သူအတေးလေးရှိတယ်အကုန်လုံးကိုတခုလေးကစွမ်းနေတာမဟုတ်အကုန်လုံးပေါင်းလိုက်လို့လာနေသူကအလုပ်ဖြစ်နေတာအခုခုချိုးရင်းသွားရင်အလုပ်ကတိတ်နေဖြစ်တော့မော်တော်ကားကြီးဒီစီးနဲ့အလုံးတူတယ်လို့ထင်ပါဝါယာလူလေးတစ်ချောင်းတော့အပြတ်မခံဘူးနော်ကြက်လိုက်တယ်ထိုးရင်တော့မှာအဲ့လိုပဲကျုပ်တို့ခေါင်းထဲမှာဒီလိုလုံးကိုဆက်ဆက်ပြီးတော့ထားတယ်နော်လဲစစ်တတ်တယ်နဲ့အတိပေးနေတယ်စက်ပေးထားရည်အများကြီးရှုပ်ပေးနေနားလည်းကိုလည်းအလွန်ခက်ပါဒါအကျဉ်းမြင့်မဲ့ဦးဇင်းတို့လည်းပဲသိနိုင်တာပေါ့အဲ့ဒီတကကျိုးတစ်ချောင်းတော့ပြတ်သွားမယ်ဆိုရင်ပဲမဖြစ်လို့တည်ရပါမယ်လေကျန်တာတွေအခုအကောင်းကြီးပဲဒါပေမဲ့အဲ့ဒါပြတ်သွားတာနဲ့ကျန်တာတွေကဆက်ပြီးတော့အလုံးလုံးနိုင်တော့ရက်ဆိုင်ပါအကုန်လုံးကသူ့အစွမ်းနဲ့သူရှိနေတာယောဂလည်းယောဂရဲ့အစွမ်းနာဂလည်းနာရဲ့အစွမ်းအဲ့လိုမျိုးသူအစွမ်းနဲ့သူရှိနေတာသူတဘောကိုသူဆောင်နေဆိုတော့အဲ့ဒါကိုပြောတာသူ့အလုပ်သူလုပ်နေတာအဲ့လိုသူတို့ရဲ့အလုပ်တွေကိုသူတို့ရဲ့အစွမ်းတွေကိုကိုကမသိတဲ့အခါကျတော့ဘယ်လိုတင်တော့ဆိုတော့ငါလို့တင်အားလုံးပေါင်းလိုက်တဲ့ခါကျတော့ဒါကြီးကိုငါလို့တင်နေမြင်တာလည်းငါလို့တင်နေကြားတာလည်းငါကြားတယ်လို့တင်နေနတ်နေရာတွေအရာသားတွေယာတွေအတွေ့အထိတွေတွေ့ထိရတဲ့အတွေ့အကြံတွေဖြစ်တယ်အဲ့ဒီလိုမျိုးသူတဘောသူဆောင်နေတဲ့တဘာဝကိုဘာလို့ခေါ်လို့ဓာတုဓာတ်လို့ခေါ်လဲ။အဲ့ဒီကတော့ဆက်ရှင်မျိုးကိုနားလည်ထားရင်သူကအတော်ကြည့်လို့မျိုးလို့ဆိုနိုင်မှာ။အာယနာစင်တပါမလည်းတုံးကပြောရင်နော်။အဲ့ဒီအာယနာစင်တပါကိုမှတ်သားပြီးတော့မျက်စိနဲ့အစင်တက်ဒါကိုဘယ်လိုစက္ခာယရဏနဲ့ဥပါယရဏအရင်နာရှိတော်မှာကြည်ရင်သူတို့လို့ပြောတယ်။ဓာတ်ရှိတော်မှာကြည်မယ်ဆိုရင်တော့စက္ခုဓာတ်၊ရူပဓာတ်။အဲ့ဒီနှစ်ခုပေါင်းမိတာကိုအကြောင်းပြုပြီးတော့အတိတ်နောက်ထပ်စက္ခုဝိညာဏဓာတ်တို့ဆိုတာထပ်ဖြစ်လာတယ်။အဲ့တော့ဘုရားတို့မျက်စိရဲ့အစင်းရဲ့မြင်သိစေရဲ့ဆိုတော့သုံးခုတည်းဝဲရတယ်။အဲ့ဒီလိုပဲဘုရားတို့ပိဋကတ်တို့အလုံးဉာဏ်ရှိပြီးသားအလေးလာလေးလည်းများပြီးသားသောတင်္ဇာတေဇာတတ္တင်္ဇာဥပ္ပစ္စိသောတာဝိညာဏနာအကြည့်ယုတ်ကလေးကိုအစွဲပြုတ်ပြီးတော့အတန်ဆိုတာကိုအစွဲပြုတ်ပြီးတော့ဇာတိရယ်ဆိုတဲ့သောတာဝိညာဏတာဖြစ်ပေါ်လာတယ်တတော်ရဲ့နော်အဲ့ဒါတော့ဘုရင်တို့နာခေါင်းနဲ့အနတ်နဲ့အကြောင်းပြုတ်ပြီးတော့နံတိစိတ်ရှာနဲ့ရာနဲ့ကိုအကြောင်းပြုတ်ပြီးတော့ဇာတိစိတ်ရာနာတိတဲ့စိတ်ဒီကာယပဒါရနဲ့ဘုဒ္ဓဘာသာကိုအကြောင်းပြုပြီးဖြစ်တဲ့ထိပိစိတ်နော်မနောနဲ့ဓမ္မယုံကိုအကြောင်းပြုလို့ဖြစ်ပေါ်လာတယ်နော်မနောဝိညာဉ်တွေးတိစိတ်ကိုကျန်ရင်ပြောရမှာဆိုဟောတော့အလုတ်အလုတ်ဆုံးပဲအကျေပြန်ဆုံးပဲနော်ဒီဓမ္မယုံအကြောင်းကိုအစကအလုံးတိတိချင်းတွေးရဓမ္မယုံကိုသိပြီးတော့နားမလဲမယူပါယုံဆိုတော့အယောင်နေဟုတ်တယ်တတရအတန်နေရသောဖြင့်မြင်ပြီးမှကြားပြီးမှအထက်ထဲမှာအရန်ရှုပ်ထွေးသွားတာ။အရန်ရှုပ်ထွေးတဲ့အပိုင်းကအဲ့ဒီဓမ္မယုံဘက်မှရှုပ်ထွေးနေတာ။အဲ့ဒီဓမ္မယုံရှုပ်ထွေးတယ်ဆိုတာကိုနားလည်လို့ရှိရင် ဒါကြောင့်လို့ဒီလိုဘုရားမှာအများကြီးနေသာထိုင်သာရှိနိုင်တယ်ဟုတ်လားဒါ18ပါးသူ့အလုပ်သူ့လုပ်နေရတယ်ဆိုတာကိုနားလည်ရမယ်သိရမယ်အဲ့လိုဆိုလို့ရှိရင်ဟောငါဆိုတာနေရာမရှိပါလားငါရဲ့အစွမ်းဆိုတာလည်းဘာမှမရှိပါလားအစွမ်းကဥပါဒံတရားတွေနေပြီးတော့ဥပါဒံတရားတွေကြောင့်ဖြစ်ပေါ်နေတဲ့မလွတ်လပ်မှုလေးလံမှုကျုံနောက်ခံရမှုတွေကနေပြီးတော့ဒါကြောင့်လို့ဒီလိုမှတတ်တာမရနိုင်ဘူးတရားအထုတ်တယ်ဆိုတာအဲ့ဒီအမြင်တွေကိုရှင်းရဲရှင်းအောင်ကြိုးစားတာဒါကြောင့်မလီထွက်လေလေးကိုမှတ်တယ်ဆိုတာကတော့အိန္ဒိယတွေထိုင်ပြီးတော့ကြိုးစားတဲ့အချိန်မှာအလုံးမအကျိုးရှိပါတယ်ဒါပေမဲ့ကျန်တဲ့အချိန်တွေမှာမျက်လုံးကလည်းပွင့်ထားတယ်နားကလည်းပေးလို့မရအောင်အဲ့နားတော်တော်ခက်တာပဲနောက်မျက်လုံးကမမြင်ရင်ပိတ်တာနည်းနည်းဇရာပြက်တယ်တိတ်နားရပိတ်လို့မရကြာကြံဖြစ်ခြင်းမကြာတင်ဖြစ်တဲ့အတန်းကရွေးချယ်ပြီးတော့ဝင်လာမှာမဟုတ်တော့တော့ဝင်လာခြင်းရှိရင်ဝင်လာမှာသူ့အဲ့သူ့အလုပ်သူ့လုပ်နေတာလေတခုနဲ့ထိခိုက်တာနဲ့အတန်းတွေကလိုင်းနေနေပြန်သွားတယ်။အစိုးရမှအလုပ်ဖြစ်အောင်လုပ်နေတာမဟုတ်သူ့သူ့သူ့လုပ်နေတာ။တမဲ့သဘောတည်းလေးဆိုတော့နားလေရ။နေတတနေစီဝသဘာဝ။ဒီစကားလေးကဦးဇင်းတို့ကလေးတုန်းကအပြီးတော့ကိုစပြီးတော့သင်ရတဲ့အခါအဲ့ဒီကစတာ။ဓမ္မနိတ္တတနေစီဝသဘာဝတရားဆိုတာဘာလို့လဲဒီသဘာဝတရားတွေပြောတာနော်နိတ္တတတ္တဝါသဘောမဟုတ်ဘူးလေနေစီဝအတ္တသဘောမဟုတ်ဘူးလေအဲ့ဒါဝိရိယရိယကဘယ်လိုပြောအောင်လဲတဏှာကြီးတဏှာကြီးကြာအောင်ရှင်းနေတဲ့သဘောတွေမဟုတ်ဘူးလို့ဘယ်လိုပြောလဲအပြီးတော့မှာရုပ်စီဝိတ္တနာစီဝိတ္တဆိုတာရှိရနော်အဲ့ဒါနဲ့ရောတော့မလဲဆိုရသေးတယ်။ဟုတ်လား။သူကတက်ပြီးတော့အတိတ်ကလေးဖြစ်အောင်ဖောက်ပတ်တဲ့သဘောကိုဒါစီဝိတ္တရဲ့ဒီသဘောပြောတာ။အခုပြောတဲ့နေစီကအသက်မရှိဘူးဆိုတာဒါကမှတော့ဦးဇင်းတို့ထင်နေတဲ့အသက်မျိုးကတော့မရှိဘူး။ဒါကမှတော့ဦးဇင်းတို့တွေကအမြဲတမ်းမသိမချင်းငါရှင်းနေတာလို့လုပ်ကောင်းနေတာ။အရင်တော့ကအခုကအခုရှင်းနေတာမစောစောလုံးကမနေတော့ကအရင်ကငွေနေလားအဲအခုချိန်ထိမသေးသေးဘူးအခုချိန်ထိတစ်ဆက်ချင်းရှင်နေတာလို့ထင်နေတာမထင်ဘူးလားထင်တာပဲဘုံဘောမထင်ဘူးလားဆိုတာထင်တာပါပဲသိပြီးတော့ကြွားချောင်းเนาะဒီအမြင်တွေကိုရှင်းအောင်တက်နေနေကြကြိုးစားကြရဟုတ်လားအဲ့တော့တကယ်တမ်းကအဲ့လိုမျိုးကိုထင်နေတယ်အဲ့ဒီလိုအသက်မျိုးဆိုတာတော့မရှိဘူးအဲ့ဒါကအလွယ်မှားအခုကအခုအစ်စ်ဖြစ်နေတာအခုကအခုအစ်စ်ပဲဒါပေမဲ့စောစောကဖြစ်ခဲ့တဲ့အနေအထားနဲ့ဘာမှမဆိုင်ဘူးလို့ဆိုတော့မဟုတ်ပါဘူးစောစောကဖြစ်ခဲ့တဲ့အနေအထားတွေကိုပဲအကြောင်းခံပြီးတော့ဆက်ဆက်ဆက်ဆက်ပြီးတော့ဖြစ်သွားတာဘူဒီယောကလည်းကကြည့်တဲ့အခါမှာဒီလေးထားကြည့်ကြည့်တဲ့ဒီတဲ့မြင်တဲ့မြင်တဲ့အခိုက်အတန့်တွေမှာမြင်ရတာလေးကတစ်ခေတ်အလွန်တူတောင်းတဲ့အခြေအနေပါဒါကဘာသတိမထားတဲ့အခါကျတော့ဇလန်းစာလေးကစာဆုံးတော့မှပြီးသွားလို့ထင်တာမမှားဘူးလားအဲ့မှားပေါ့ဇခံတခံပြီးတခံပြီးတယ်တခံမှလည်းပဲအချိန်မောင်းများစွာပြီးတယ်အရင်ဟာပြီးပြီမှတော့ဟာထင်လို့ရတာလေဟုတ်တယ်မဟုတ်လားတေချာတက်ကြည့်မယ်ဆိုလို့ရှိရင်မရေမတွက်နိုင်တော့ပြီးလုံးလေးနေလင်းချင်းမိချင်းလင်းချင်းမိချင်းဒါပဲရှိကျွန်တော်ဘာမှရှိဒီဘာသာပြန်ပေါ်မှာအကြောင်းလင်းလာတယ်ပိတ်သွားတယ်ရွေးနေတာလည်းမရှိဘူးတော့ဒါမှကြည့်တယ်ကတော့လည်းချိန်တယ်ရွေးတယ်အမလေးကြောက်စရာကြီးပါဆိုအဲ့ဒါကစိတ်ကအလုံးလုံးနေတာအဲ့ဒါကစိတ်ကအလုံးလုံးနေတာမျက်စိကအကြောင်းကိုတင်းပေးုံနဲ့ပေးလိုက်တာဘာကြောင့်လဲလားအလုံးမြန်တယ်ပေါ့နော်ကြောက်စရာကြီးလန့်စရာကြီးကြည်နူးစရာကြီးထိစရာကြီးလန့်စရာကြီးဆိုအဲ့ဒီကပေးလိုက်တဲ့တင်းကိုမှတ်သားထားတဲ့တင်းစရာလေးနဲ့ပေါင်းပြီးတော့ဒီထဲကနေဖန်တီးနေတာဟုတ်ရလားအဲ့တော့ဦးဇင်းတို့ပြတဲ့ဘောင်းဘယ်လိုလဲတလဇက်ဖြစ်ပေါ်ပြောင်းလဲနေတဲ့သဘောဝတရားကအဲ့ဒီမှန်သားပြင်ပေါ်မှာပေါ်နေတဲ့အနေထားနဲ့အလွန်တူရဲ့အောင်နော်အဲ့တော့ပြောချင်တာကဘာလဲငါရဲ့အစွမ်းတတိငါရဲ့အခန်းကဏ္ဍဆိုတာဒီခန္ဓာမှာမရှိဘူးဓာတ်သဘောဝတွေပေါင်းစုပြီးတော့အလွန်လုံးနေတာနောက်ကားစင်းမှာအစိတ်အပိုင်းတိုင်းဟာအရေးကြီးတယ်အင်းရဲ့အင်းရဲ့အလျောက်နော်ကြီးရလည်းကြီးရလည်းရောက်ဘင်းရလည်းဘင်းရလည်းရောက်ဘင်းပေါ့နေတော့မများတော့ဘူးလေသူ့ကိုလည်းပဲတန်ဖို့မထားလို့မရ ဟုတ်တယ်မလားအကုန်လုံးဟာတက်ညီတက်ညီအလုံးလုံးနေမှာဒါကြီးဟာကျွေရှားကားဆိုတာဖြစ်တာအဲ့တပိန်းချင်းဖြုတ်လိုက်တခုချင်းဖြုတ်လိုက်ဆိုတော့ကားဆိုတဲ့နာမည်တောင်ခံမရှိတော့လူကလည်းကမလို့ရှင်တော့ရှင်တော့အခုလူငါဆိုတာတော့အယူတရားသားတရားစဉ်တရားအခုဒီဖြုတ်ထားလိုက်လို့ဆိုလို့ရှင်လူဆိုတဲ့ဝေါ်ဟာတာလေးတောင်မရှိနိုင်တော့ဒါကြောင့်ဓာတ်တဘာဝရဲ့အကြောင်းကိုပြောတဲ့အခါမှာသူ့သဘောသူ့ဆောင်နေလို့ဓာတ်လို့ခေါ်တယ်သူ့သဘောသူ့ဆောင်နေဆိုတာသူ့အလုံးသူ့လုံးနေတာသူ့အလုံးသူ့လုံးတယ်ဆိုတာအတီးဒီသောသဘောဝတရားတွေသူ့ရဲ့ကိုယ်ပိုင်ဆွမ်းရည်တတိနဲ့သူ့ရဲ့ကိုယ်ပိုင်သဘောလေးတွေကိုလုံးနေတာဟုတ်ရလားအဲ့ဒါဆက်ရှင်မျိုးလောက်ပြည့်ပြီးတော့နားလည်ရမယ်ဆက်ရှင်မျိုးခုပြောပြီးပြီနော်မျက်စိနားနာလည်ရကိုယ်စိတ်၆မျိုးအစဉ်ကျူပါယံတရံကနယံရတယံဘုရဘယံဓမ္မယံအာယံချောင်းမျိုးအတုတော်ရာသူ့အာယံတိုက်နေတာကိုအကြောင်းပြုပြီးတော့ဝိညာဏတ္တမဟုတ်ဆရာဘုရားကြီးရဲ့ဟောတာနဲ့ပြောမစွင်းတော့သူကဒွါရ၆ပါးကိုအခန့်ထက်တယ်အာယံ၆ပါးကိုအတိုက်ထက်တယ်ဝိညာဉ်၆ပါးကိုလည်းအပွင့်ထက်တယ်သုံးနှုံးတက်တယ်နော်ပတ်ထွက်လာအဲ့ဒီအဲ့ဒီအဲ့ဒီလိုနားလည်လို့ဟုတ်ရလားအဲ့တော့အဲ့ဒီဓာတ်တဘာဝတရားတွေကိုနားလည်လို့ရှိရင်တက်ဆိုဘုရားသူဟာပညာရှိတဲ့ပုဂ္ဂိုလ်လို့ဒီလိုပြောရမယ်လို့ဟောတာရှိတယ်။ဘုရားတို့ဓာတ်တွေနဲ့ပတ်သက်ပြီးတော့မှတ်သားရအောင်ကောင်းတဲ့တုတ်တန်လေးတွေကိုအကြံဉာဏ်လေးပြောပြမယ်။မြစည်းမဏိကေထဲမှာဗဟုဓာတုကတုတ်တန်ဆိုတော့တုတ်တန်တစ်ခုရှိတယ်။ဗဟုဓာတုကညာပြတဲ့ဓာတ်တဘာဝတွေအကြောင်းမြတ်စွာဘုရားဟောတာ။အဲ့ဒီသုတ္တမမြတ်စွာဘုရားယဟန်တော်တွေကိုဘယ်လိုအစရှိပြီးတော့အမြင့်ရှိလဲဆိုတော့ယဟန်တော်ဦးလေဟောဒီလောကကြီးမှာအတိညာနေတဲ့လူမိုက်တွေကြောင့်ပေးတဲ့အနေတွေဆိုတာဖြစ်နေရတာ။ဉာဏ်ရှိတဲ့လူစင်စဉ်းစားဆင်ခြင်တတ်တဲ့လူတွေကြောင့်ပေးတဲ့အနေတွေဖြစ်မလာဘူးတဲ့။မိုက်နေတဲ့လူမိုက်တွေကြောင့်ပေးတဲ့အနေတွေကြောင့်ဆရာတွေဆိုတာဖြစ်လာတာတဲ့။ဥပမာကျူရောကလေးတွေမိုးနော်တဲလေးတွေအိတ်တဲလေးတွေပြီးလောင်စရာအလောင်းကောင်းနေတဲလေးတွေကစားပြီးတော့လောင်လိုက်တဲ့မိဟာအလွန်ကြီးမားတဲ့တော့ဘုံနာပြတ်တဲ့ကိတိဆောင်ထားတဲ့အိမ်ကြီးအိမ်ကောင်းတွေကလောင်တယ်လို့မျိုးလောကကြီးမှာလူမိုက်တို့ရောက်အလုံးဒုက္ခရောက်ကြပညာရှိတို့ရောက်ဒုက္ခရောက်တယ်ဆိုတာလောကမှာမရှိဘူးလေဒါကြောင့်ငါဒီပညာရှိတဲ့လူတယောက်ဖြစ်အောင်စဉ်းစားဆင်ခြင်တတ်တဲ့လူတယောက်ဖြစ်အောင်ကြိုးစားမယ်လို့သင်တို့အဲ့လိုကျင့်ရမယ်လို့ဆိုတော့ဗျာအမင်းရှိလူမိုက်ဖြစ်လို့ရှိရင်အတိညာဉ်ရှိရင်ကိုယ့်ကိုယ်ကိုပထမဆင်းရဲစီမယ်ဒုတိယကိုယ်နီးစရာကိုဆင်းရဲစီမယ်အဲ့ဒီလူမိုက်ကမိုက်တဲ့နေရာမှာစွန့်ရင်စွန့်တော့အလွန်ကြည်ပြန်သောလောကကြီးကိုဆင်းရဲစီအောင်မယ်ဒါကဘာလဲလူမိုက်တွေကမကျင်နိုင်တော့သူ့ရဲ့ကြံကိုလည်းခံဖို့ဟုတ်လားကိုမဒီလောကကြီးကလွတ်မြောက်အောင်မလုပ်နိုင်သေးတာဘူးသူတို့အဖြစ်တင်လို့လည်းဖြစ်မှာမဟုတ်ဟုတ်တယ်မဟုတ်လားအဲ့လိုမျိုးမြတ်စွာဘုရားကငါဒီပညာရှိတယောက်ဖြစ်အောင်စဉ်းစားဆင်ခြင်တတ်တဲ့တယောက်ဖြစ်အောင်သင်တို့အဲ့လိုကျင့်သုံးရမယ်လို့အမိန့်ရှိတော့ရှင်အာနန္ဒာကမြတ်စွာဘုရားကိုမေးတာမြတ်စွာဘုရားတဲ့အဲ့လိုဆိုရင်ပညာရှိတယောက်ဖြစ်ဖို့အတွက်စဉ်းစားဆင်ခြင်တတ်တဲ့တယောက်ဖြစ်ဖို့အတွက်နော်ဘယ်လိုအတိုင်းအတာကြီးအရေးအတွေးတွေရှိရမလဲဘာတွေကိုသိရမလဲဘာတွေကိုသိမှနော်ပညာရှိတယောက်စဉ်းစားဆင်ခြင်တတ်တဲ့တယောက်ဖြစ်မလဲလို့မေးတာမေးတော့မြတ်စွာဘုရားအဲ့ဒီမှာ၄မျိုးပြောတယ်ပညာရှိတယောက်စဉ်းစားဆင်ခြင်တဲ့သူတယောက်ဖြစ်ဖို့အတွက်လေးမျိုးသောအရာဌာနတွေမှာလိမ္မာကျွမ်းကျင်မှုရှိရမယ်။လိမ္မာတွေဆိုတဲ့အတုံးလုံးလေးကရှင်တော်ကပမာတစ်မျိုးတွေကပြောလို့ဆိုလို့ကောင်းတဲ့ဆိုရင်လိမ္မာတွေလို့ပြောရမှာ။တရားတော်အလုံးလုံးလိမ္မာဆိုကျွမ်းကျင်တာရှင်ညွှန်းတာ။လိမ္မာကျွမ်းကျင်မှုရှိရလို့ခုကိုလိမ္မာမှာကျွမ်းကျင်ရင်လောက်သွား။အဲ့တော့အရာဌာနလေးမျိုးမှာလိမ္မာကျွမ်းကျင်တယ်ဆိုရင်သူ့ကိုပညာရှိလို့ပြောရမယ်။နံပါတ်၁ဓာတုကုသလောဘတိဓာတ်တည်ကိုလိမ္မာကျွမ်းကျင်ရတယ်။နံပါတ်၂အာယတနာကုသလောဘတိအာယတနာရဲ့ပုံမှာလိမ္မာကျွမ်းကျင်ရမယ်တဲ့အဲ့ဒါမနေ့ကပြောခဲ့ပြီလား။ဟုတ်လား။နောက်နံပါတ်၃ပရိစ္ဆသမုပ္ပါဒကုသလောဘတိအဲ့ဒါမနေ့ကျင်မှာပြောတာ။ပရိစ္ဆသမုပ္ပါဒမှာလိမ္မာကျွမ်းကျင်ရတယ်။နံပါတ်၄ဌာနာဌာနာကုသလောဘတိအရာဌာနဟုတ်တည်မဟုတ်တည်၌လိမ္မာကျွမ်းကျင်မှုရှိရ ဒါဖြစ်နိုင်တယ်မဖြစ်နိုင်ဘူးဖြစ်တယ်လည်းမဖြစ်တယ်ဘူးဒါနဲ့ပတ်သက်ပြီးတော့တိမ်မှကျွင်းခြင်းမရှိရဒါကတော့လောကကြီးရအလွန်ကျေပြန့်အဲ့ဒါကြောင့်အဲ့ဒါမြေပေါ်ကပိဋကတ်ဘုရားကိုပြောတဲ့အခါမှာအဲ့ဒါလေးကိုထည့်ပြောအခုပြောတာကတော့ဓာတုကုသလောဟောတိဆိုတဲ့အပိုင်းလေးကိုပတ်ပြီးတော့အရှင်ပြောပြနော်ဉာဏ်ပညာရှိတဲ့လူတယောက်ဖြစ်ဖို့စဉ်းစားဆင်ခြင်တတ်တဲ့လူတယောက်ဖြစ်ဖို့အတွက်လိုအပ်တဲ့အရှိအတွေ့တွေကတစ်ခုပေါ့နော်ဓာတုကုသလောဟောတိတတ်တဘာဝရဲ့အကြောင်းကိုဒီမှာကျင့်ကြည့်ရအောင်အဲ့လိုမျိုးမြတ်စွာဘုရားအမိရှိတဲ့ကဆရာနာနာကတစ်ခုချင်းတွေကိုမေးတာအပင်များလောက်ရှင့်ဓာတ်တဘာဝတွေကိုဒီမှာကျင့်ကြည့်တဲ့လူလို့ဆိုနိုင်မလဲတဲ့ဘလောက်တိရင်ဓာတ်တွေအပေါ်မှာတိရင်လို့ဆိုနိုင်မလဲတဲ့တော့မြတ်စွာဘုရားပမောင်တော်စတာကဓာတ်၁၈မျိုးကိုကောင်းကောင်းသိနေလိမ္မာကျွမ်းကျင်တယ်ဆိုရင်သူကဓာတုပုဒ္ဒလဓာတ်တွေမှာလိမ္မာကျွမ်းကျင်တဲ့ပုဂ္ဂိုလ်လို့ဆိုရမယ်။ဒါဓာတ်၁၈မျိုးခုနပြောခဲ့ပြီနော်။အကြံဉာဏ်လေးကိုပေါ့ပေါ့အေးအေးဆေးဆေးပြန်ပြီးတော့ဈာန်သာ။နည်းနည်းလေးညွှန်းဆိုရင်တော့နော်ဆရာကြီးဥထေအောင်ဟောတဲ့တရားဝေတွေလေ့လာပြခြင်း။တရားကျွမ်းကျင်နော်ဦးဇင်းတို့လိုက်လို့မမေ့ဘူး။ဒီရုပ်ပိုင်းဆိုင်ရာသဘောဝါတွေကိုပြောပြတာ။ဒီမှာရှိနေတဲ့ရုပ်သဘောဝါတွေကိုပြောပြတာ။အဲ့ဒါလေးကြောင့်မလို့ဒီနန္ဒသဘောဝါတွေဖြစ်ပေါ်လာတော့ကျုပ်ရဲ့အကြောင်းနဲ့သဘောဝါကြာကြာဒုတိရှိရှိအိဗံဉာဏ်ရှိတော့အစီပညာရှိတော့စွန့်အောင်ပြောပြတာ။ဒါတော့ဖြစ်မှာဒီမှာသူ့ရဲ့တပည့်တွေကဆရာဝန်တွေပဲများ။အလွန်တော်တဲ့ဆရာကြီးအခုတော့ဆုံးသွားတယ်90လောက်ဆုံး။မဆရာကြီးဦးထေအောင်ဒါတည်းဆီပါနဲ့ပတ်သက်ပြီးတော့ကပေးတဲ့ဘောပြောလို့ဆောစောကဘုရင်အကြံဉာဏ်လေးပြောရင်အဲ့ဒါကိုလိမ္မာကျွမ်းကျင်ရင်ဒါဆိုလို့ရှိရင်ဓာတုကုသလပုဂ္ဂိုလ်လို့ဆိုရတယ်ဆက်ပြီးတော့မေးတယ်ဆရာကမျက်စွာများတဲ့အဲ့ဒီဆင်းရှင်မျိုးလောက်ကိုတိတာနဲ့ရောလိမ္မာကျွမ်းကျင်တဲ့ပုဂ္ဂိုလ်လို့ဆိုရမလားနောက်ထပ်ကိုထပ်ပြီးတော့ဓာတ်တွေနဲ့ပတ်သက်ပြီးတော့တိဉာဏ်ရှိသေးသလားလို့ထင်နေတာဟောအဲ့လိုမေးတော့မျက်စွာများဒီကနောက်ထပ်ထပ်ထွက်လာတယ်ပေါ့စကားဒါဆရာနာရဲ့ကြီးစုကနောက်ထပ်ဤရာဓာတ်တဘာဝရှိသေးတယ်အဲ့ဒါပါလို့ဆိုတော့ဓာတ်6မျိုးလက်ဆောင်ကြဟောပထဝီဓာတုအဘောဓာတုတေဇောဓာတုဝါယောဓာတုအာကာသဓာတုဝိညာဏဓာတုဓာတ်6မျိုးနောက်ပထဝီဓာတ်အဘောဓာတ်တေဇောဓာတ်ဝါယောဓာတ်အာကာသဓာတ်ဝိညာဏဓာတ်ဓာတ်6ပါဒီဓာတ်6ပါကလေဒီဆောပြားကြီးစီရင်တဲ့ဒီပဏိကျမ်းစာလေးထဲမှာအလွန်တရာမှအရှင်းများတဲ့တရား6မျိုးတစ်ချက်ပါဆိုဘုရင်တို့ပုဂ္ဂุตတိမင်းကြီးကိုပုဂ္ဂุตတိမင်းကြီးဆိုတာကနောက်ဆုံးတော့ဘီလူမလားနွားရဲ့နွားကိုဝင်ကူးပြီးတော့တတ်လို့နော်ဘောဘောဆုံးရတယ်သူတော်ကောင်းကြီးပေါ့တိုင်းပြည်စည်းရင်ကိုဆွတ်ပြီးတော့မြတ်စွာဘုရားကိုရှင်းမှန်းပြီးတော့ရဟန်းပြုလာတာအဲ့ဒီဆိုပြရှိရလို့မှန်းပြီးတော့လာတာဘုရားကလည်းတခါမတွေ့ဘူး။နောက်ဦးထိန်တဲ့ကျဲထဲမှာသူဝင်ပြီးတော့နေလာ။တရားစီဝင်လာရင်အဲ့ဒီမြတ်စွာဘုရားနောက်ရှိကအတိတ်ကသိုးခဲ့တဲ့ကံတရားကိုပြုတ်ရတော့အဲ့ဒီကံကအသေးတက်တော့မှသူ့ကိုအဲ့ဒါကိုတိတော်မလို့မြင်တော်မလို့မြတ်စွာဘုရားကအဲ့ဒီဦးထိန်တဲ့ကျဲကိုမြတ်စွာဘုရားကြောက်လာ။ကြောက်တော့ဒီသူ့ကိုရအောင်ဒီမဆောင်။သူအချိန်သိမ့်မရှိတော့မြင်တော်မလို့ပေါ့နော်။အဲ့ဒါနဲ့ဥဒိနေတဲတဲကြွသွားတော့တမန်ရန်သွားလို့ပဲထင်တာပါပုဂ္ဂတတိမင်းကြီးကပြုလာလေဟာအမြတ်စွာဘုရားရဲ့ငါမြတ်စွာဘုရားရဲ့တင်ကြီးမနာတဲ့ပုဂ္ဂိုလ်ပဲငါဗုဒ္ဓပဲလို့အဲ့လိုမင်းမရှိတကုလာကိုမြင်လို့ရှင်သင်သိမှာဆိုမသိပါဘူးလို့သူကပြောတာဒါတော့နေကြည့်ကမြတ်စွာဘုရားတင်အောင်ကတရားဟောမယ်လို့ပြောတာဟိုကလည်းပဲတရားကိုမြင်လို့လာတဲ့ပုဂ္ဂိုလ်ဆိုတော့တရားဟောမယ်ဆိုတော့ဝမ်းမြောက်ဝမ်းသာပဲလက်ခံမမနာကင်းတော့အဲ့ဒါသူကသရုပ်ထာဆံလောက်ထိရနေပြီလားရှင်ဘုရားအဲ့ဒီမှာမြတ်စွာဘုရားဟောတာဓာတုဝိပင်နာတုတ်တံဆိုတာအဲ့ဒီဦးလေးနေတဲတဲ့မဟောတဲ့တရားအဲ့ဒီမှာလည်းဒီဓာတ်6ပါးဆိုတာအဓိကကံပြီလို့ပြောတာပြောရင်တော့ဒါလေးပါဟုတ်လားပထဝီအာဘောတေဇောဝါယောအာကာသဝိညာဏအပရိအာဘောတေဇောဝါယောကတော့အကြမ်းများတဲ့ကြီးလေးပါအာကတ္တရဆိုတာဘာလဲအကြအပေါက်ဟုတ်လားဒီခန္ဓာမှာအာကတ္တတည်းကြီးဦးလားရှင်ပါရှင်ဒီခန္ဓာကိုကြီးရှင်တန်ကြီးအတွက်အာကတ္တတည်းရတယ်ပဲအလိုတရားမှာကျေးဇူးများလာပဲလေနာခေါင်းပေါက်ပါးပေါက်အစာအစာတွေဝင်ထွက်သွားလာနေတဲ့အပေါက်ဒီတွေဝင်ထွက်သွားလာနေတဲ့အပေါက် ဟုတ်တယ်မဟုတ်လားပေးသားလို့ဖြင့်မထိဆက်တော့တဲ့မြတ်စွာဘုရားဟောပြောချက်တွေအာဃာတတဲ့အဲ့ဒီအာဃာတတဲ့ကိုလည်းပဲဒါကတော့ဘုရားရှင်တွေကငါလို့ထင်တာပဲသူလို့ထင်တာအော်ရရပါမယ်နော်အာဃာတတဲ့ဆိုရင်အခေါင်းအပေါက်ဟုတ်လားစဉ်းစားကြည့်နော်ဘေးကရုပ်တွေရှိနေလို့သူ့ရဲ့တဏ္ဍာရီကထင်ရှားနေတာဟုတ်တယ်မဟုတ်လားဒီဘက်မှာရှိနေတဲ့အာဃာတကြီးနဲ့အဲ့ဒီအာဃာတနဲ့ဘာထူလို့ဘာမှမထူဘူးတကယ်တည်းကအာဃာတတက်ကိုလည်းနားလေစရာအလောင်းကောင်းတယ်သူ့ကိုလည်းဓာတ်သဘောဝတရားတစ်မျိုးနေနဲ့မြတ်စွာဘုရားဟောတာနော်အာဃာတဓာတုတွေနော်ဝိညာဏဓာတုဆိုတာဘာလို့လဲစိတ်ကိုပြောတာပါတည်တယ်တည်တယ်အကြောင်းလေးကိုတည်တယ်အတန်လေးကိုတည်တယ်ဟုတ်လားအမျိုးမျိုးတည်တယ်နောက်ဆုံးနော်မနောဝိညာဉ်အတွင်းထဲကနေပြီးတော့ကျန်စီစဉ်းစားပြီးနေတာအဲ့ဘာလို့ခေါ်လို့ဝိညာဏဓာတ်အဲ့ဒါမြတ်စွာဘုရားကအဲ့ဒီဓာတ်ချက်မျိုးရဲ့အကြောင်းကိုသိမယ်ဆိုရင်သူ့ကိုဓာတုပုတ္တလဓာတ်တင်မှာလိမ္မာကျွင်းတဲ့ပုဂ္ဂိုလ်လို့ဆိုရမယ်တို့ဟောသောတော်ကဓာတ်ဆက်ရှိပါအခုဓာတ်ချက်ပါအဲ့လိုမြင်ရှိတဲ့အခါကျတော့ရှင်ယန္တနာကတက်ပြီးတော့မြေပြန်တယ်မြတ်စွာဘုရားရဲ့နောက်ကျသိစရာဓာတ်တွေရှိပါသေးသလားအဲ့ဒါရဆောင်ရရှိသေးတယ်။ဘာပြောလို့ဆိုတော့နောက်ထပ်6မျိုးထပ်ပြောပြန်တယ်။ဒုက္ခဓာတ်ဒုက္ခဓာတ်သောမနတ္တဓာတ်ဒေါမနတ္တဓာတ်ဥပေက္ခဓာတ်အဝိဇ္ဇာဓာတ်ခန္ဓာကိုယ်လေးနဲ့ရှင်းပြောရအောင်။နောက်ဒုက္ခဆိုတာခန္ဓာကိုယ်ရဲ့ချမ်းသာတဲ့သဘောဒုက္ခဆိုတာခန္ဓာကိုယ်ရဲ့ဆင်းရဲတဲ့သဘောသောမနတ္တဆိုတာစိတ်ရဲ့ချမ်းသာတဲ့သဘောဒေါမနတ္တဆိုတာစိတ်ရဲ့ဆင်းရဲတဲ့သဘောအတူနော်ဒုက္ခနဲ့သောမနတ္တကိုချမ်းသာစိတ်ချမ်းသာဒုက္ခနဲ့ဒေါမနတ္တကိုရှင်းရဲ့စိတ်ရှင်းရဲ့ဥပေက္ခဆိုတာကျတော့ချမ်းသာတာလည်းမထင်ရှားဘူးဆင်းရဲတာလည်းမထင်ရှားအဝိဇ္ဇာဆိုတာကတော့အမှန်တရားကိုမသိတဲ့သဘောပါသူလည်းဓာတ်သဘောပါတရားတစ်မျိုးပဲအရာကြီးကတတဝရရဲ့အခြေခံကြီးလို့တော့ဆိုရမလို့ရှိတယ်သူပြတ်တော့ရင်တတဝဒုက္ခငြိမ်းသွားဟုတ်တယ်မလားဒီမသိမှုမှအခြေခံတဲ့ဟာတော့ဒီကံတော်တို့ပြောနေတယ်ကသိလာလို့ရှင်ဘဝရဲ့ပုံမှာနားလည်သွားတယ်ဘဝရဲ့ပုံမှာမမောမှုဆိုတဲ့တဏှာလည်းကြောက်သွားနိုင်မလားကြောက်သွားနိုင်အဝိဇ္ဇာဆိုတဏှာရဲ့တတ္တိယမိယာကြီးပါပဲဒါကြောင့်အခုအဝိဇ္ဇာကိုနည်းတဲ့နည်းအောင်ပြအောင်လုပ်နေကြတာအဝိဇ္ဇာကိုဓာတ်လိုက်တိုက်ခိုက်ဘာနဲ့တိုက်ခိုက်ဝိဇ္ဇာနဲ့တိုက်ခိုက်ဝိညာဉ်ကလည်းတတိပမာမင်းနဲ့မဖြစ်တဲ့အတွက်ကြောင့်တတိကအတော်အဓိကကြာနေတော့ဟုတ်လားအပ္ပမဒိနာဝိညာဉ်ရအပ္ပဟိတာဏမတ္တနောတဲ့နော်အပ္ပမဒိနာဝိညာဉ်ရတတိတရားနဲ့အတိတရားနဲ့အပ္ပဟိတာဏမတ္တနောကိုယ့်ရဲ့စိတ်ထဲမှာစူးဝင်နေတဲ့ကိလေသာညှောက်နေညှားနေဆွတ်နေရမယ်လို့ပြောဆိုပြန်ဟောတာဟုတ်လားအတော့အဲ့ဒီဝိညာဉ်ကိုလည်းပြောဆိုပြန်ဥပါလို့ပြောလို့ဓာတ်တဘာဝတရားတစ်မျိုးဝိဇ္ဇာဆိုတာဘာလို့ဓမ္မတရားကိုမသိရတော့သူသိနေတာကအမှားတွေအမှားတွေကိုသိနေတာကျတော့သိတယ်လို့မဆိုနိုင်ဘူးဟုတ်လားဆိုကြပါဦးဗျာအဖြူကြီးကိုအမဲလို့သိတယ်သူကသူလို့သိတယ်ထင်တယ်အဲ့ဒါကိုသိတယ်လို့ပြောလို့ရတာမရဘူးလူမားအမှုနဲ့လည်းဥမာပေးနေတယ်ဟောထင်းနေတာအဖြူကြီးလို့ထင်တာအဲ့ဒါတကယ်လည်းမဟုတ်ဘူးဒါမှသူ့ကိုသူတော့မလို့ထင်တာသိတယ်လို့ထင်နေတာအဲ့ဒီအတိကိုအတိလို့ပြောနိုင်မလားပြောနိုင်တယ်တဘာဝမတိတာတော့ဆိုတော့တစ္ဆာလေးပါးကိုမတိတော့ဝါခန္ဓာဆင်းရဲတဲ့တဘာဝတရားများလာဖြစ်တယ်ဆိုတာကိုမတိဘူးလောဘဟာဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တယ်ဆိုတာကိုမတိဘူးလောဘချုပ်မှဒုက္ခချုပ်မယ်ဆိုတာကိုမတိဘူးမဂ္ဂင်7ပါးအကျင့်များကိုကျင့်မှဒုက္ခချုပ်ခြင်းရကိုဆ ਾਇ ရောက်စေလိမ့်မယ်ဆိုတာကိုမတိဘူးအဓိကကြတဲ့မတိမှုကြီးပေါ့အာဘုတိရဲ့အဓိကကြတဲ့တိမှုကြီးကိုရကျန်တာတိတာကတိတ်တောင်းရှိဟုတ်တယ်မလားကျန်တာမတိတာကလည်းတိတ်အကြောင်းထူဒီသစ္စာလေးပါးကိုသိရင်မသိချင်တာတော့အလွန်တရာမှထူချနေပြန်သိရင်ကောင်းတဲ့ဘက်မှာအရင်ကောင်းတယ်မသိရင်မကောင်းတဲ့ဘက်မှာအလွန်အလွန်ကိုဆွာသွားနေဟုတ်လားအဲ့လိုသစ္စာလေးပါးကိုသိတော့ဘာလို့ခေါ်တော့အဝိဇ္ဇာသူ့ကိုအဝိဇ္ဇာထက်လို့ပြော6မျိုးနှစ်ခါရှိသွားတယ်နော်ဒုက္ခဒုက္ခသောမနတ္တသောမနတ္တဥပေက္ခဝိညာဉ်နောက်ထပ်ပြီးတော့ရှင်းပြနေရှင်းနေတာက အဲ့ဆိုဗျာတဲ့နောက်တဲ့ဓာတ်တွေနဲ့ပတ်သက်ပြီးတော့ဘောပြတို့ဖြစ်နိုင်မှာဒီသလားဖြစ်နိုင်နေတယ်နောက်တဲ့6မျိုးလာမယ်နော်ဓာတုကုသလဓာတ်တွေမှာလေးမှာကျွမ်းကျင်တဲ့ပညာရှိတဲ့ပုဂ္ဂိုလ်တယောက်ဖြစ်အောင်မှတ်သားရအောင်နော်နောက်တဲ့ပြောလိုက်တဲ့6မျိုးကဘာပြောလဲဆိုတော့ကာမတ္တနိက္ခမတ္တတူတူကာမတ္တဆိုတာကရှင်ဘူးဝင်ရာလိုလားတက်တက်ဖွယ်ရာကောင်းတဲ့အာယုံ၅ပါးရဲ့ပုံမှာရှင်မဲ့တဲ့သဘောဒါပါတော့ကာမတ္တအဓိကတရားကိုပေါ့အောင်ရှင်တို့လောဘကိုပေါ့အောင်ပါတော့ကာမတ္တနိက္ခမဆိုတာဒီဒုက္ခတွေကနေလွတ်မြောက်အောင်ကြိုးစားတဲ့သဘောဝကာမကနေလွတ်မြောက်အောင်ကြိုးစားတယ်အကုသိုလ်ကနေထမြောက်နေအောင်ကြိုးစားနေကိလေသာကနေထမြောက်နေအောင်ကြိုးစားနေတော့အကျဉ်းတက်တွေကနေထမြောက်နေအောင်ကြိုးစားနေနိက္ခမရဲ့အိဗေကလည်းအလုံးကျဲတယ်နိက္ခမကိုကြည်ကြည်ပြန်နားလည်ခြင်းရကုသိုလ်မှလည်းနိက္ခမပဲလို့အဲ့လိုသာမှတ်တတ်မလွယ်ဟုတ်လားနိက္ခမရဲ့စကားရဲ့အိဗေကထမြောက်ခြင်းလို့အိဗေရမှာကုသိုလ်ကလည်းထမြောက်မှာဆိုအကုသိုလ်ကလည်းထမြောက်တာဟုတ်လားအဲ့ဒီနိက္ခမဝါဒလည်းဆိုကြအခုဓာတ်တဘာဝတရားတစ်မျိုးလို့ပြောတာ။အောက်ရှင်ကောင်းတာငါကောင်းတယ်လို့ထင်နေမှာလေ။ဘောပေါက်တာကိုပြောတာ။ကောင်းတာလေးလုပ်နေတဲ့အချိန်မှာနိက္ခမဓာတ်လို့နားမလည်နေနဲ့ပါလို့ထင်တာ။အာကောင်းတယ်လို့ထင်ရင်တော့အဲ့ဒါမာနတရားလည်းလာမယ်၊သူများကိုသိချလာမယ်၊ဘလို့လားအတင်နောက်ဆက်တွဲရအမြဲဖြစ်လာတယ်။အဲကြောင့်ဓာတ်တဘာဝကိုမြင်ရတယ်။မကောင်းတာကိုလည်းငါမကောင်းတာလို့မြင်ရတယ်။မကောင်းတဲ့တဘာဝကြီးကမကောင်းတာလို့မြင်ရတယ်။ဒါကပရမတ္ထသဘောဝါမျိုးအရှိကိုအရှိတိုင်းနားလည်ကိုကြိုးစားနေတာ။မကောင်းတာမကောင်းတဲ့လူလည်းရှိဘူး၊ကောင်းတဲ့လူလည်းရှိဘူး။မကောင်းမှုတန်လည်းရှိတယ်၊ကောင်းမှုတန်လည်းရှိတယ်။ဟုတ်လား။ကာမတ္တရဲ့ဒိက္ခမတ္တရဲ့တတော်။နောက်ပြီးတော့ဧတတော်ဒီလောက်ပြောလိုက်ရင်ရှင်းပြီမယ်ထင်ပါလား။ဖြာပါဒတ္တရဲ့အပြမာဒတ္တရဲ့။ရာပါဒဆိုဒေါသသူများကိုဆင်းရဲတယ်ပျက်စီးစေခြင်းဈေးထဲမှာဖြစ်စီးလိုက်ခြင်းပြာပါဒအပြာပါဒဆိုတာအတောဒမေတ္တာသဘောသူကတတွဲနော်နောက်တတိယအကျိုးကဘာလို့ဆိုလဲဝိဟိန္တာတတ်တယ်အဝိဟိန္တာတတ်တယ်ဒေါသကအကျဉ်းနဲ့ချက်ကကြီးလုံးကကြီးလာတဲ့ခါကျတော့အတေကိုပြောဖို့ပြောပြလိုက်တော့မယ်လုတ်ကိုလုတ်လိုက်တော့မယ်ဆိုပြီးတော့တခါလေအဲ့ဒီလူတစ်ဖက်သားကိုဆင်းရဲဖို့အတွက်ကြံစီတော့တာစဉ်းစားတော့တာနှိမ့်ဆက်ဖို့ကိုစဉ်းစားတော့တာနှိမ့်ဆက်တဲ့အကြံစီကိုဝိညာဉ်ကထပ်ညှင်းဆဲခြင်းရက်ဆက်ခြင်းဝိညာဉ်ကတရားဒေါသကိုဒေါသနေရာလေးတွေရက်နိုင်ရင်လည်းတော်နေရမှာတော့ဗျာပါဒကိုဗျာပါဒနဲ့မရက်ဖဲနဲ့ဝိညာဉ်သာတိဆက်သွားတဲ့ခါကျတော့ကမ္ဘာလောကကြီးပို့ပြီးတော့မပို့လောက်မလားပို့လောက်တယ်ဝိညာဉ်တရားဆန့်ကျင်ဘက်ကမှာလို့အဝိညာဉ်တရားအကျဉ်းနာမှုနဲ့ရှင်တဲ့အလွန်မြင့်မြတ်တဲ့သဘောဝတရားတစ်မျိုးနေ့စဉ်မြင်တဲ့ဘုံနဲ့ဆန့်ကျင်ဘက်ပေါ့နော်အဲ့ဒါဝိညာဉ်တရားသဘောဘယ်လိုမျိုးဘယ်လိုမျိုးရမှာ6မျိုးအဲ့ဒါဘုပေတ္တုပို့ပြီးတော့နားလည်အောင်ကာမဝိတေဖြာဝရဝိတေဝိညာဝိတေထားကြတော့နားရှင်းတယ်ဟုတ်လားအဲ့ဒါရဲ့ဆန့်ကျင်ဘက်နေကမဝိတေဖြာဝရဝိတေအဝိယဟမ်နေကမဝိတေအပြာပါဒဝိတေအဝိညာဝိတေအဲ့တော့၃မျိုးတည်းတွေ၃မျိုးတည်းတွေသွားရင်ပုံမှန်တော့တွေ့နေပေါ့။မူရင်းကတော့မြတ်စွာဘုရားကကာမနဲ့ဒိဋ္ဌိမဝိတေတွေ့ပြရတယ်။ပြာပါဒနဲ့အပြာပါဒဝိတေတွေ့ပြရတယ်။ဝိညာဉ်နဲ့အဝိညာဉ်ကိုတွေ့ပြရတယ်။ဓာတ်တဘာဝ၆မျိုး။အဲ့ဒီမှာရှင်ရဏကဆက်ပြီးတော့မေးတယ်မြတ်စွာဘုရားကလည်းနောက်ထပ်ဓာတ်တွေကိုပေါ်ပြလို့ရပါသေးသလားဆိုလို့မြတ်စွာဘုရားရှင်းသေးတယ်ပါစေရမြာနော်ဘုဒ္ဓတုကတုတ်တာဆိုတဲ့ညာဟုတ်လားနောက်ထပ်ဓာတ်တဘာဝကိုဘယ်နှမျိုးပြောလို့ဆိုမြတ်စွာဘုရား၃မျိုးထပ်ပြီးတော့ပြောတယ်ကာမဓာတ်ရူပဓာတ်အရူပဓာတ်နော်ကာမဘဝကာမဘုံကာမဘုံဘဝမှာနေကြတဲ့ကာမတတ္တဝါတွေမှာဖြစ်တယ်ဖြစ်ကြတယ်တဘာဝတရားတွေအကုန်လုံးကိုအဲ့ဒါကာမဓာတ်လို့ခေါ်တာရူပဓာတ်ဆိုတာနော်ရူပဇံကိုရလို့ရူပအစမှာဘုံမှာဖြစ်နေတဲ့တတ္တဝါရဲ့တဏ္ဍမှာဖြစ်နေတဲ့သဘောတရားအမျိုးစုံကိုအရူပဓာတ်လို့ခေါ်တာအရူပဓာတ်ဆိုတာအရူပဇာဝရလို့အရူပဘုံလေးဘုံကိုရောက်သွားတဲ့နော်အနေထားရဲ့အဲ့ဒီသဘောတရားတွေကိုအရူပဓာတ်လို့ခေါ်တာကာမရူပအရူပနဲ့ဒေရှိကိုလေးချုပ်ရလို့မှာဟုတ်လားတဆောပြတိလိုမျိုးမြင်တော်မူတဲ့ဒေပေတွေကိုပတ်ချသတ်မှတ်ပြနော်ခုလည်းပဲတတ်တယ်လို့ပြောတော့က ာမတ္တရူပတ္တအရူပတ္တဆက်ပြီးတော့မေးတဲ့ဆရာကလည်းတက်ဆောင်ပြရတဲ့နောက်ထပ်သိစရာများပြောလို့ရတယ်ပြောလို့ရနိုင်တဲ့ဓာတ်ကြီးရှိပါသေးလားရှိသေးတယ်အဲ့ဒါကျတော့ပို့ပြီးတော့အချင်းချုပ်သွားတယ်မြတ်စွာဘုရားတက်နှစ်မျိုးပြောတယ်ဗျာပါပြောလို့ဆိုတော့သင်္ခတတ္တအသင်္ခတတ္တအော်အဲ့ဒါကျတော့ပေးတယ်လို့နားထဲမှာရင်းနေပြီလားဟုတ်လားသင်္ခတတ္တအသင်္ခတတ္တအသင်္ခတတ္တမြတ်လာစွာသောနိဗ္ဗာန်တရားကိုမျက်မှောက်ပြုရစေလို့ဆုတောင်းကြရရှိနော်သင်္ခတတ္တအသင်္ခတတ္တသင်္ခတတ္တဆိုတာကတော့အကြောင်းတရားတွေရှုံအောင်ပြုရင်ဓမ္မဖြစ်ပေါ်လေဖြစ်ပေါ်လာတဲ့သဘာဝတရားဖြစ်စရာအကြောင်းတရားတွေမှာမူတည်ပြီးတော့ဖြစ်နေတဲ့သဘာဝတရားတွေဒီယုတ်တရားနဲ့တရားတွေပါပဲအသင်္ခတတ္တဆိုတာကသူ့အလိုလိုဘယ်အကြောင်းတရားမှာနော်အခြေခံစရာမလိုဘဲနဲ့ဘယ်အကြောင်းတရားမှာအကျိုးကျေးဇူးပြုရမှာမလိုဘဲနဲ့ရှိနေတဲ့တရားအလုံးနဲ့နေပါလေဒါရီယာနားနေနိုင်ဖို့အလုံးခက်ပါအသင်္ခတတရားဆိုနေပါမပြောတာနေပါဆိုတော့အကြောင်းမရှိဘူးဟုတ်လားခုတည်းကမတော်ရင်တို့ခုလုံးလုံးစတိနေရတဲ့နားနေလို့ရတဲ့အနေအထားတွေကအသင်္ခတနော်သင်္ခတတရားတွေဒီသင်္ခတတရားတွေကတော့အကြောင်းကင်းပြီးတော့ဖြစ်လာတာတခုမှမရှိဘူးနောက်တခုခုကိုအကြောင်းပြုပြီးတော့ပဲဖြစ်လာတာအသေးချာမှာအဲ့ဒီအကြောင်းခံနေတဲ့အရာကမတည်ငြဲတဲ့အရာဖြစ်တယ်ဒါကြောင့်မတည်ငြဲတဲ့အရာကိုအကြောင်းခံပြီးတော့ဖြစ်လာတဲ့သဘာဝတရားတွေကတကူးမှတည်နေတာမြင်နေတာမရှိဘူး။အဲ့ဒီလိုနီးနဲ့အိဆာကိုမြင်အောင်ရှုဖို့မြတ်စွာဘုရားသင်ပေးတာလည်းရှိတယ်။ဒီခန္ဓာကိုယ်ကြီးကမတည်ငြဲဘူးတဲ့။ဒါကြောင့်ဒီခန္ဓာကိုယ်ကြီးကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့ခံစားမှုကဘယ်မှလာပြီးတော့မြင်နိုင်မလဲ။မျက်စိကလည်းမတည်ငြဲတဲ့ဘောရှိတယ်။ဒါမှမြင်တယ်လို့ထင်နေတာနော်။ဘာမှပြောင်းလဲမှုမရှိဘူးလို့ထင်နေတာ။ပြောင်းလဲမှုရှိလို့မျက်မှန်လေးတွေတန်းတာ။ဟုတ်တယ်မဟုတ်လား။ဘောပုံတရားလေးတော့ပဲကိုကမြင်တာလို့အထက်ထက်မှပြောင်းနေတာငါကဘာမှမဟုတ်တော့ဘူးဆိုတော့ကိုမသိဘူး။ဟုတ်တယ်မဟုတ်လား။ယစီမမြင်ဘူးဆိုတာထင်ရှားတယ်။အဲ့လိုပဲအစင်းနေတာမမြင်ဘူးဆိုတာလည်းထင်ရှားတယ်။အဲ့ဒီမမြင်သောယစီနဲ့မမြင်သောအစင်းကိုအကြောင်းပြုတော့ဖြစ်ပေါ်လာတဲ့ဒီရှိခုဝိညာဏဓာတုဆိုတာလည်းမမြင်ဘူးဆိုတာကိုလို့တောင်းမှနားလေရအောင်။အဲ့ဒီသုံးခုရဲ့အကောင်းကိုဘာလို့ခေါ်လဲ။ဖတ်တာယစီရဲ့အစင်းရဲ့ယတိစေရဲ့ဒီသုံးခုရဲ့အကောင်းကိုလည်းခေါ်လို့ဖတ်တာသူတို့သုံးခုရှုံ့မိသွားတာကိုဖတ်တာစက္ကုဇပိစ္ဆာရူပိစ္ဆာဥပိသတိစက္ကုဝိညာဏတိတ်တံတကတိတိဖတ်တော့ဖတ်တာပြည့်စုံရဝေဒနာဒါပေတို့ကျွမ်းကျင်တယ်ဟုတ်လားငါဇဝဉ္ကြီးရှိဟုတ်လားဆရာတော်တောင်ပြောနေအဇဝဉ္ကြီးသဝဉ္ကြီးရဲ့ကြည်နဲ့ချုပ်တရားအထုတော့ဇဝဉ္ကြီးရဲ့မျက်စိကမြင်နေတယ်နော်အစွဲတွေပေါ့နော်မှတ်ကြဟုတ်လားဒါဝိဉ္ဇဉ်ပြောနေတာပါအဲ့ဒီသုံးခုရဲ့အပေါင်းကိုဘာလို့ခေါ်တော့ဖတ်တာဖတ်တာဖြစ်လာပြီဆိုရင်တော့တေချာဘောခံစားမှုကဖြစ်တော့မယ်အဲ့တော့မြတ်စွာဘုရားပြောနေတာကအဲ့ဒီဝေဒနာလေးမတည်ငြဲဘူးဆိုတာသူ့ကိုဖြစ်အောင်ဝိုင်းပြီးတော့ပတ်ပိုးလိုက်ကြတဲ့အကြောင်းခံနေတဲ့တဘာဝတွေကိုပါစတည်မြဲနေတာမဟုတ်ဘူးဒါကြောင့်မလို့စီရလည်းမမြဲဘူးမီးစာလည်းမမြဲဘူးအမြဲတမ်းစီနဲ့အမြဲတမ်းမီးကိုအမြဲတမ်းစီနဲ့အမြဲတမ်းမီးသားကိုအကြောင်းပြုပြီးတော့စွဲလောင်နေတဲ့မီးတော်ဟာမမြဲဘူးဆိုတာထင်ရှားတယ်။ဒါဒီမမြဲဘူးဆိုတာသိပါတယ်။အဲ့ဒီမီးတော်ကြောင့်ဖြစ်နေတဲ့အလင်းရောင်လေးကိုကြာမှာမြဲတယ်လို့ပြန်ထင်မယ်ဆိုတော့အလုံးပိုင်းမရရောက်လိုက်ပြန်။ဘောပေါက်လာတယ်။ဝေဒနာကိုမမြဲဘူးဆိုတာနားလည်းပြောတာနော်။တပင်းကြီးရဲ့အမြဲလည်းမမြဲဘူးပင်စီလည်းမမြဲဘူးအပိုင်းခက်လက်တည်းတဲ့အမြဲဘူးထင်ရှားတယ်။အဲ့ဒါမျိုးအကြောင်းပြုပြီးတော့အောက်မှာကြံ့နေတဲ့အရေးကိုကြံ့မှာမြဲတဲ့လိုမျိုးထင်မိပဲဆိုရင်တော့ဒါအလုံးမိုက်ပေးရရောက်မယ်။မမြဲသောသဘာဝတရားတွေကိုအကြောင်းပြုပြီးတော့ဖြစ်လာတဲ့တရားတွေမမြဲဘူးဆိုတော့နားလည်ဖို့လိုတယ်။အဲ့တော့ဝိရဏခံစားချက်ကလေးတွေကဘာမှတည်မြဲတဲ့သဘောမရှိဘူး။အလုံးကြောက်တယ်ပြက်တယ်သဘာဝတရားကိုမြင်ရမယ်တော့။ဒါကြောင့်ခန္ဓာငါးပါးပြောတဲ့အချိန်တုန်းကဝိရဏကိုဝန်တက်ဥပမာပြီးတော့ရေပွက်များတို့အကြောင်းခံပြီးတော့ရေပွက်ကလေးဝိုင်းနေကွင်းနေလိုက်အဝိုင်းလေးဖြစ်သွားပြီးတော့ပြေးသွားတယ်။ဟုတ်လား။အဲ့တော့ဦးဇင်းတို့ပြီးတဲ့ကောင်းတော်ကတော့သင်္ခတတရားဆိုတာအဲ့ဒါလိုမျိုးအကြောင်းတရားတွေဝိုင်းပြီးတော့ပြုတ်ခြင်းပြီးတော့နော်ဖြစ်ပေါ်လာတဲ့သဘာဝတရားအကြောင်းခံနေတဲ့သဘာဝနဲ့မမြဲလို့ဖြစ်ပေါ်လာတဲ့အကျိုးသင်္ခါရနဲ့မမြဲဘူး။ရှင်းအောင်ပြောရင်တော့အကြောင်းသင်္ခါရမမြဲတဲ့အတွက်ကြောင့်အကျိုးသင်္ခါရတွေမြင်နိုင်တဲ့အကြောင်းရှိပါဘူး။ဟုတ်လား။ဘုမအသင်္ခတကျတော့အကြောင်းဘူးမရှိဘူးဆိုတော့သူဟာကနော်နေစာတူဝဟုတ်လား ဒါပေမဲ့အဲ့ဒါကိုနားလည်ဖို့ကတော့မလွယ်သေးဘူးအများကြီးကြိုးစားရတန်ဖိုးအကြီးမားဆုံးအမြင့်မြတ်ဆုံးတကယ်เนาะအဖို့တန်ဆုံးရာကိုရအောင်ကြိုးစားကြတာဖြစ်တဲ့အတွက်ကြောင့်တောင်းတရားဇွဲလုံးလာဝရိယတောင်းတရားဆွံ့လုံးကိုတန်တန်အားထုတ်နေတော့ရမှာမဟုတ်ဘူးဆိုတာနဲ့နားလည်ရမယ်ဒါပေမဲ့တစတစအဲ့တော့ကြိုးစားကြဖို့မလိုဘူးလားမလိုဘူးဒါဓာတ်တဘောဝါနေနဲ့ပတ်သက်ပြီးတော့အဲ့လိုမျိုးဆိုပါဗျာရှင်အနန္ဒမေးတာကိုဟောပြတာ။နောက်ဘုဒ္ဓတုကသုတ်တန်တဲ့။အဲ့တော့ဦးဇင်းတို့ဒီဓာတ်နဲ့ပတ်သက်ပြီးတော့ငါရဲ့အခန်းကဏ္ဍငါရဲ့အစွမ်းတတိဆိုတာမရှိဘူးဆိုတာလေးကိုအဓိကနော်အကျိုးကျေးဇူးအနေနဲ့ထွက်လာဖို့ဒီဓာတ်တဘောဝါနေနဲ့ပတ်သက်ပြီးအများကြီးစဉ်းစားရမယ်။ဆောလတော်မှာပထဝီဓာတုအာဝဓာတုတေဇောဓာတုဝါယောဓာတုအာကာသဓာတုဝိညာဏဓာတုဆိုပြောရရှိရင်နော်ဓာတ်6ပါးလေဒီဆိုဘုရားကြီးများအလွန်အရေးများတဲ့ဓာတ်6ပါးအဲ့ဒါနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ပုဂ္ဂတ္တိမင်းကြီးဟောထားတဲ့နော်ဓာတုဝိညာဏသုတ္တန်ထဲမှာလည်းမြတ်စွာဘုရားဟောတာရှိတယ်။ရှင်ယာဟုလာကိုဟောထားတဲ့သုတ္တန်လည်းရှိမဟာယာဟုလောဝါဒသုတ္တန်ဆိုတာခါရဝါမရှင်ယာဟုလာရသော်ပြန်နောက်မှနေဆုံးလာလိုက်အဲ့ဒီဒီမှာရှင်ရဟူလာရဲ့အသက်က18နှစ်19နှစ်လောက်နော်အရွယ်အလုံးလပနဲ့တင့်တယ်တဲ့အရွယ်လေးပေါ့အဲ့လိုတတိကလေးပိုင်တော့ရသော်ပြန်နောက်မှလာနေရှင်ရဟူလာရသော်ပြန်ရဲ့အသေးရုံပူးမြော်လာပြီးတော့သူ့ကိုယ်သူလည်းကြည့်မိတာကြည့်မိတော့အော်ရသော်ပြန်လည်းအလုံးတင့်နေတယ်ဒုက္ခနာလည်းအလုံးတင့်နေတယ်တကယ်ကိုပဲမဟာစီမာသွေးတင့်နေတဲ့အရွယ်ငါတကယ်လို့သဗ္ဗညုညေသောဘုရားနော်ဘုရားဖြစ်အောင်လုပ်ပေးနေလူလောကမှာနေမယ်ဆိုရင်ငါလည်းပဲညေသောဘုရားလည်းစေချုပ်လေးမိမိဖြစ်မယ်ငါလည်းစေချုပ်လေးမင်းရင်ပါဖြစ်မယ်ပေါ့အဲ့လိုသူစဉ်းစားအဲ့ဟာကိုညေသောဘုရားရှေ့ရနေပြီးတော့သိတယ်သိတဲ့အခါကျတော့နောက်နေပြီးတော့ပြောတယ်ရာဟုလာမမြဲသောရုပ်တရားတွေကိုမမြဲဘူးလို့နားလည်ရမယ်နော်တကူလူမိတယ်လူမျိုးပါပဲဟုတ်လားထိတ်တန်သွားချင်ရဟုတ်လားနော်ကြည်စမ်းမျက်မှောက်မှာလည်းမျက်စွာဖက်ရဲ့အဆုံးမကိုရနေတဲ့ဘယ်လိုပုံကူမျိုးဟာဒီနေ့ဆုံးမသွားမလို့ပေါ့အမှန်ဆုံးမဆက်ပြီးတော့မသွားတဲ့တော့မှာမျက်စွာဖက်ရဲ့အဆုံးမကိုလိုက်နာတော့ချင်းဒီနေ့ကြောင်းပြန်ပြီးတော့တရားအထုတ်တဲ့တို့လည်းအဲ့လိုစဉ်းစားရနော်တကယ်ဒိဋ္ဌိကျေလို့ပြောရမှာဟုတ်လားအဲ့တော့ဒီလိုကျမ်းစာလေးတွေမှာဖွင့်ပြထားတာလေးကစေဝနာနဲ့ကရသော်ပြားကရှင်ရဟူလာအလိုတွေတွေးနေတာဆိုတော့သိတာပေါ့သိတဲ့အခါကျတော့ဘယ်လိုစဉ်းစားလို့ဆိုတော့လေယတနာပစ္စည်းတွေအကြည့်ထဲထားတဲ့လေကြီးတင်ပေါ်ကြီးအဲ့ဒါဝမ်မိုက်ကြီးကပေါင်းနေတယ်ဆိုပေါင်းနေတဲ့ဝမ်မိုက်ကြီးတွေဘာတွေကရေးပြီးဝင်လို့ရှိရင်ခဏနေနေသွားမှာအဲ့ဒီလေတင်ပေါ်ကြီးကဘာတွေကြည့်ထဲလားယတနာတွေကြည့်ထဲလားတော့ယန္နာရီကြည့်ထည့်ထားတဲ့ဒီသင်္ဘောပေါက်တာကိုဒီပိုင်ရှင်ကတခဏလေးတောင်မှကြောက်ကြမဲ့မနေတဲ့ဘောတော့လျှောက်တိတိချင်းဒီအပေါက်ကိုဟာတဲ့တယ်ဟုတ်လားခုလည်းပဲရှင်ရဟုတ်လားကယန္နာရီကြည့်ထည့်ထားတဲ့လေကြီးသင်္ဘောကြီးလိုပဲတဲ့သူမှပါမီးလေးအများကြီးရှိရတကယ်လို့ဒီအတွေးလေးကဒါအပေါက်ပေါက်နေတဲ့ရေဝင်ပြီးရင်နစ်မှာတော့ဟုတ်လားဒါကိုမဖော်နိုင်လို့ရှင်သူကနစ်တော်နိုင်တယ်ဒါကြောင့်တခဏလေးတောင်မျက်စောပြန်လေးလူရှိလို့အဲ့ဒါကိုတော့လျှောက်ဒီအပေါက်ကိုပိတ်ပေးအဲ့ဒါမှာပြတာ။နော်။အဲ့မှာမြတ်စွာဘုရားရုပ်တရားနဲ့ပတ်သက်ပြီးတော့အဲ့လိုဟောတော့ရှင်ရဟူလာကလည်းအလွန်မှလေးပါးကျွမ်းကျင်ပါ။မြတ်စွာဘုရားကဘာမေးလို့ဆိုမြတ်စွာဘုရားရုပ်တရားကိုသာလည်းအဲ့လိုရှုရမှာပါလားဘုရား။မြတ်စွာဘုရားကဒီရုပ်ဟာငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါအတ္တမဟုတ်ဘူးလို့ဒါဝိပမကံကတိအောင်နားလည်အောင်ကြိုးစားရမယ်။နေဓမ္မမနေသောဟာမသမိနာမေသောအတ္တအနတ္တလက္ခဏာတို့ကိုရတဲ့ပုဂ္ဂိုလ်ကြီးနတိပါလိလင်းပါဦးလားနော်အဲ့ဒါအလုံးအသုံးများတဲ့ရသော်ဗျာအလုံးအဟောများတဲ့ဇဂပိုက်ကလေးပဲတဘာဝတရားတွေရဲ့ပုံမှာဒါဟာပဲဒါမဥစ္စာပဲဒါငါအတ္တပဲလို့အဲ့လိုမျိုးလွဲမှားတဲ့အမြင်နဲ့မသုံးသပ်ရဘူးလို့အဲ့လိုတိတိရတာဒါငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးဒါတဘာဝတရားသက်သက်ပြီးအဲ့ဒါလေးကိုဦးဇင်းတို့ပုံပေါ်အောင်လည်းပြောပါမယ်ဟုတ်လားအဲ့လိုမျိုးမြတ်စွာဘုရားကိုပြီးတော့မြတ်စွာဘုရားကကြောက်လာတဲ့ရုပ်ကိုယ်သာလည်းအဲ့လိုရှိရမှာမဟုတ်ဘူးတဲ့ခန္ဓာချင်းအဝိဒနာမတန်ဖို့တင်ညာအပြုလို့မှုတင်ခါရတိမှုဝိညာဉ်ခန္ဓာ၅ပါးနဲ့ကံရောရဲ့အိမ်ပါအဲ့လိုလည်းဟောလိုက်ရောရှင်ရဟူလာကဆွမ်းကဆက်မလိုက်ဘူးဗျာကြောင်းပြန်ပြီးတော့နော်တရားအားထုတ်တယ်ဒါသိမြင်တဲ့အောက်မှာ เนาะတကယ်ကိုမတ်မတ်ထိုင်ပြီးတော့အားထုတ်အဲ့လိုအားထုတ်နေတဲ့အချိန်မှာပဲရှင်သာရိပုတ္တရာဆုံးမကျော်သူ့တပည့်ကိုမြင်နေရှင်ရဟူလာသူ့တပည့်အဲ့ဒီခန္ဓာကိုအနေထားမတ်မတ်ထိုင်နေတဲ့အနေထားလေးကအာနာပါနကမ္မထံကိုစီးပြန်ဖို့အလွန်တက်တော်တဲ့ဣရိယာပုလို့ဆိုတယ်เนาะဝင်နေထွက်နေအသွားအလာဖြောင်းသွားရင်လာရင်လည်းရှူရတာတည်းဝင်နေထွက်နေကိုအဲ့လိုမတ်မတ်ထိုင်ပြီးတော့ရှူရတာအနေထားအလွန်ကောင်းတယ်အဲ့ဒါကြောင့်မလို့ရှင်သာရိပုတ္တရာသူ့ကိုမိရှိသွားတယ်တဲ့ဆုံးမသွားရင်လည်းရဟူလာအနာပါနကမ္မထံကိုစီးပြန်အနာပါနကမ္မထံကိုစီးပြန်နေရအလွန်တရာမှာအကျိုးကျေးဇူးများတယ်လို့ပြောတော့အဲ့ဒီနေ့မှာရှင်ရဟူလာဆုံးဖုံးပေးရအောင်နော်ယေရှုဘုရားလည်းပဲမာသာလေးဆုံးမနေလိမ့်မယ်လို့အဲ့လိုတွေးတာမရှိဘူးအရှင်သာရိပုတ္တရာလည်းငါတို့ပဲဆုံးမနေလိမ့်မယ်လို့တွေးတာမရှိဘူးအဲ့ဒါရှင်ရဟူလာလည်းပဲငါဆုံးမခံဆုံးတာလည်းမသိရဆုံးတာမလိုက်မသိရနဲ့အဖာကမဲတော်ကလည်းဘာမှယူမလာဘူးဆရာလည်းဘာမှယူမလာဘူးစိတ်ထဲမှာအဲ့လိုလေးတောင်မဖြစ်ဘူးလေခဲ့သုံးသုံးပဲဘုရားတကယ်လို့တရားဓမ္မတွေကိုအတိပေးမယ်ဆိုလို့ရှိရင်ဦးကြီးဦးငယ်နဲ့ထမ်းပြီးတော့တရားလေးနေတယ်ဒါပေမဲ့အဲ့ဒီနေ့မှာတော့ရှင်ရလို့လားအားမမဖုံးပေးရနော်အဲ့ဒါညနေခင်းရောက်ပြီဆိုတဲ့အခါကျတော့ရှင်ရလို့လားသူ့ရဲ့ဥပ္ပေတဲ့ဆရာရှင်သာရိပုတ္တရာရဟူလားအာနာပါနကမ္မချမ်းကိုရှိပြန်ရင်အလွန်ကျူးကျူးများတယ်လို့ပြောသွားတာအဲ့တော့မြတ်စွာဘုရားကိုတော်မင်းလားမြတ်စွာဘုရားအနာဘာနာကမ္မထံကိုစီးပြန်းရင်ဘယ်လိုစီးပြန်းရင်အကျိုးကျေးဇူးများကိုစီးပြန်းရမှာလို့အဲ့ဒါကိုတော်မင်းလားမင်းတော့မြတ်စွာဘုရားအနာဘာနာကမ္မထံကိုမဟောသေးခင်မှာခုနကတည်းကဘုရားတို့ပြောနေတယ်ရုပ်ဓာတ်၅မျိုးဝိညာဏဓာတ်တော့အိမ်မှာပြောတာမပါနောက်ပတိအာဝတိသောဝါယောအာဟာတရုပ်ဓာတ်ကြီး၅မျိုးအဲ့ဒီရုပ်ဓာတ်ကြီး၅မျိုးကိုမြတ်စွာဘုရားဟောတာဗျာနပီမအာနာဘာနာကမ္မထံကိုပေါ်လာ။အဲ့တော့လက်ရှိမှာလည်းကောင်းတာ။အဲ့ဒီမှာမြတ်စွာဘုရားဓာတ်တဘောဝါဒီကိုပြောလိုက်တော့အလွန်လေးလက်တဲ့အသုံးလုံးနေတယ်ပြောတာမဟုတ်ဘူး။ဒါလည်းရှိမှာလည်းကောင်းတာပဲ။နောက်ပထဝီဓာတ်ကိုပြောတဲ့အခါမှာမာကျောတာလေးလူညံ့တာလေးသဘောလေးဆိုတာမျိုးတွေကိုအဓိကဥတည်ပြီးတော့ပြောတာမဟုတ်ဘူး။ဘာပြောလို့ဆိုတော့ဒီခန္ဓာကိုယ်မှာအကံကြောင့်ဖြစ်ပေါ်နေတဲ့ကြမ်းတမ်းနဲ့အလွန်ကြမ်းတမ်းနဲ့နောက်ပထဝီဓာတ်သဘောဝများတဲ့ပထဝီဓာတ်လုံခဲ့တဲ့အုပ်စုရှိပါအဲ့ဒါကတော့ဆိုတော့ဇံပင်ဝိညာဉ်ခြေလေးလက်တီသွားအရေးအသာအကျော်အယိုးရိုးတဲ့ခြင်းဒီအညိုနှလုံးအသေးအပြည့်အချင်းအဆုပ်ဥမာဥဒေဇာတိအစားဟောအောင်ဘုဒ္ဓသာနဲ့ရှိအဲ့ဒါပထဝီဓာတ်လုံခဲ့တဲ့ဘုဒ္ဓသာအစိုးဝေးပဲလက်နဲ့တောင်ကန်လို့ရတယ်ကြံထန်းတဲ့လူညံ့လေဆိုတာသိနိုင်ဟုတ်လားအဲ့ဒါပါလဲဆိုရင်အဲ့ဒါတစ္ဆတပထဝီပဲတေချာနာမှာနော်အဲ့ဒါပါလို့တစ္ဆတပထဝီအဲ့ဒါရသော်ပြဘယ်လိုနိုင်ရှင်ပြလို့ဆိုတော့တစ္ဆတပထဝီရှိတယ်လို့ဗဟိတမှာလည်းပထဝီဓာတ်တွေရှိတာပဲကျန်တဲ့လုံးမြတ်တဲ့ဘောဘာတွေမရှိဘူးလားရှိရနော်တပင်းတွေတုံးတွေတိုင်းတွေပြည်ကြီးတွေကြောက်တွေအကုန်လုံးရှိနေတာပဲလေအဲ့ဒါလည်းပါလို့ပထဝီပဲအဲ့ဒါရသော်ပြဘယ်လိုပြောလို့ဆိုတော့တစ္ဆတပထဝီပဲဖြစ်ဖြစ်ဗဟိတပထဝီပဲဖြစ်ဖြစ်ပထဝီဟာပထဝီညတာဖြစ်တယ်တဲ့အတူတူပဲလို့ပြောတာပထဝီကိုလို့ပြောတော့အတူတူပဲလို့ပြောတာအဲ့လိုတူးနေတဲ့ပထဝီကိုဒါကမှမဟုတ်ဘူးကြီးကအတူမထားနိုင်ဟုတ်တယ်ဟုတ်လားအင်းမကပထဝီပေါ်မှာသဘောထားတယ်လို့ကိုယ့်ရဲ့အစ္စဒပထဝီကိုသဘောထားနိုင်လို့ဆိုရင်ဒီလိုကအလွန်တရာချမ်းသာလိမ့်မယ်ဟုတ်လားအင်းမကပထဝီပေါ်မှာထိခိုက်လို့ခုမှမမသိပြီးတော့ပြဿနာမရှိနော်စဉ်းစားကြည့်နော်စဉ်းစားကြည့်နော်ဒီမှာပထဝီကိုငါလို့ဆွဲထားတာမရှိဘူး။ဒါဟုတ်ကြတော့အကြီးအကျယ်ကိုဆွဲထားတယ်။နည်းနည်းလေးမှအထီးခိုက်မခံဘူးအဆွဲထား။ဟုတ်လား။အဲ့ဒါမြတ်စွာဘုရားကလည်းပြောတာအတူတူပဲလို့ပြောတာ။အဲ့တော့ဘလို့ရှုခိုင်းတာလဲဆိုတော့မြတ်စွာဘုရားပြင်မကပထဝီပဲဖြစ်ဖြစ်အတွင်းကပထဝီပဲဖြစ်ဖြစ်အဲ့ဒါကိုနေတံမမနေတော်မမတပိနာမေတော်အတ္တခုနကတော့ဟောပြောခြင်း။ဒါမှမဟုတ်ဘူးဒါကအတ္တမဟုတ်ဘူးဒါကအာဝိဟုတ်ဘူးလို့အဲ့လိုမျိုးရှုရတယ်အမှန်တည်းမြင်အောင်ကြိုးစားရတယ်အဲ့ဒါဆိုရင်ပထဝီဓာတ်ရဲ့အပေါ်မှာငါတို့ဆွဲလန်းသိပ်ပိတ်ထားတဲ့ဒီပထဝီဓာတ်ရဲ့အပေါ်မှာအဲ့ဒီပုဂ္ဂိုလ်ကညီးငွေ့တဲ့သဘောဒီပထဝီဓာတ်ရဲ့အပေါ်မှာဆွဲလန်းမှုကင်းတဲ့သဘောတေချာမောဖြစ်လာနိုင်တယ်တဲ့ဟုတ်လားဒါပထဝီဓာတ်နဲ့ပတ်သက်ပြီးတော့အဲ့လိုပြောတာဟောတော့ပြောတဲ့အရာကြီးအကျန်နေသေးတယ်နော်ပထဝီပြီးတော့ပါလာမလို့အာဘောဓာတုရေဓာတ်ဣဇဒအဘောဓာတုအတွင်းမှာရေတက်တည်ရှိတယ်။အလွန်ထင်ရှားတာကတော့ကွေးကျိုးတွေမှာအမြဲတမ်းစီစဉ်ပေါ်တာလက်ပတ်နေတဲ့ကွေးတွေရှိဘူးလား
။ရှိတယ်
။ရေတက်လုံခဲ့တဲ့သဘောကိုမြတ်စွာဘုရားဘယ်လိုဟောလို့လဲ ဒီချေသောတော်ကပုံတော့ပါနေဆက်စုံဒီချေတလိမ့်ဤတွေးချွေးစီငယ်ငယ်ရီစီကြီးတွေးနှက်အစေးခြင်းအဲ့ဒါဘာဘောပဋ္ဌာန်ကအဲ့ဒါအစ္ဆကအဘောဓဖြစ်တယ်ပြင်ပိုက်မှာလည်းပဲဗဟိတစီစဉ်နေတဲ့ရှင်ဖြူလားရှိတယ်အဲ့ဒါလည်းဆိုပါပြန်တာအစ္ဆကအဘောပဲဖြစ်ဖြစ်ဗဟိတအဘောပဲဖြစ်ဖြစ်အဲ့ဒါအတူတူပဲအဘောဓညတာဖြစ်တယ်ဘယ်အဘောဓကိုပဲဖြစ်ဖြစ်ဒါဟာမာမောဘူးဒါဟာအောက်ဆံကိုဘူးလို့အဲ့လိုပမကံကမြင်ရပေတယ်။အပြင်ကရေတွေကိုမြင်တိုင်းအဲ့ဒီရေတွေကိုမြုံငါခန္ဓာကိုယ်ထဲမှာစီစဉ်နေတယ်။ငါလို့ဆွေးနွေးမှုရှင်နေတွေကိုအတွက်အဲ့ဒီအမြင်မှန်ကိုကြိုးစားပြီးတော့ထူထောင်ရမယ်။ဘောပေါ်လာတယ်။ဟုတ်ပါဘူး။နော်အဘောဓပြီးတော့ဘာလဲဆိုတေဇောအတွင်းမှာအပူဓာတ်ရှိတယ်။အဲ့ဒီအပူဓာတ်ကိုညှောက်တယ်အမျိုးမျိုးခွဲခြားပြန်တယ်။အစီရနာတေဇောတဲ့တဖြည်းဖြည်းနဲ့ရှင်းလာအောင်ရှုပ်မြိုင်တာမိတ္တအပုဒ္ဓအဲကြောင့်မလို့ရုပ်တရားမဖြစ်တာရှုပ်တော့ပြီးတော့အပုဒ္ဓအမြိုက်ခံရတော့နော်တဖြည်းဖြည်းလေးသွားတာတို့ကဟုတ်လားပြီးတော့စတာတဲ့အစာတွေကိုကြည်ညက်အောင်ချစ်ချက်ပေးမယ်ဝါစကတေဇောအဲ့ဒါမရှိဘူးလားရှိပါတယ်နော်တန်တာပတေဇောတဲ့တစ်ခါတည်းမှာအဖျားဝတရားဒီတရားမှဆိုတော့ဦးလောင်းနေတာမျိုးဖြစ်လာတာပေါက်ပြန်လာဒီလိုပြီးတယ်ရှိရဲ့အဲ့လိုပဲတခြားတခြားဒီခန္ဓာကိုယ်ရဲ့မှာအပူဓာတ်တွေဆိုတာအများကြီးရှိပါလေတဲ့မြတ်စွာဘုရားအဲ့ဒီမိဓာတ်နဲ့ပြင်ပမှာရှိနေတဲ့မိဓာတ်အပူဓာတ်ဟာမိဓာတ်ဟာမိဓာတ်ပဲဖြစ်သေးတယ်။ဘာမှပေါက်ပြန်ချတာမို့မရှိဘူး။အဲ့ဒီမိဓာတ်တွေရဲ့အပေါ်မှာဒါဟာငါဘုဘငါဥစ္စာဘုဘငါအတ္တဘုဘလို့ပမာဏကံကရှုမြင်မယ်ဆိုလို့ရှိရင်ဒါတွေရဲ့အပေါ်မှာအဆွေလံမှုသိမ့်ပိုင်မှုအများကြီးပါဖြစ်တော့နေသွားနိုင်တယ်တည်ဆုံးပြီးတော့ပါလာလို့ဝါယောဝါယောဆိုတာ၄ချက်ဒီခန္ဓာကိုယ်ကြီးထဲမှာအစ္ဆဒဝါယောတက်တယ်အများကြီးဖြစ်ဦးလားရ
ှိပါတ
ယ်အထက်ဆန်းတဲ့၄တဲ့အောက်ကိုစုံတဲ့၄တဲ့ပိုက်ထဲမှာရှိတဲ့၄တဲ့ကုထဲမှာရှိတဲ့၄တဲ့အင်္ဂါမင်္ဂလုတ္တရီဝါယောဆိုတာရှိသေးတယ်ခန္ဓာကိုယ်အင်္ဂါအစိတ်အပိုင်းတွေကိုလှုပ်လို့ရအောင်အမှန်က၄ချက်ဆိုတာဒါကတော့ဦးဇင်းတို့တွေကလေတိုက်နေတာကိုရရှိတဲ့မြင်မိမှာပေါ့နော်တကယ်ကလေတက်ဆိုတာတွန်းတဲ့သဘောပဲတွန်းတဲ့သဘောပဲဟုတ်လားသူရှိလို့အကုန်လုံးကလှုပ်လို့ရရွေ့အောင်လှုပ်အောင်သူကတွန်းနေသဘောပေါက်နေတာသဘောကိုမြင်အောင်ကြည့်တဲ့ကိုလိုတာပေါ့နော်အဲ့ဒီအတွင်းမှာလေတက်အမျိုးမျိုးရှိတယ်လို့ပြန်ပါလဲပဲလုံရှားစီတဲ့တေရတ်တွေရှိလို့လားဒီတေရတ်အကြောင်းကိုအများကြီးနားရတော့ခုခေတ်တွေကတေဝဘက်ဘာလို့တော့အတုံးချနေတာပဲလေဟုတ်တယ်မဟုတ်လားအဲ့ဒီတေရတ်တွေရဲ့အပေါ်မှာအမြင်မမှားရဘူးတဲ့မြတ်စွာဘုရားတေရတ်ဟာအတူတူပဲပူလီရဲ့အပေါ်မှာသဘောထားတယ်လို့မျိုးဒီလီရဲ့အပေါ်မှာသဘောထားနိုင်တယ်ဆိုရင်ဥပါဒံတရားလေးအများကြီးနည်းနိုင်တော့ဒါကြောင့်နေတံသောမနေသောမပြီးနားပြီးတော့အဲ့ဒီတေရတ်ရဲ့အပေါ်မှာလည်းအာဟာရဆန်အစွဲလမ်းမှာမှားရင်းမှာငသိပိုင်းမှာနည်းလို့ပြောတာဟုတ်လားဒီကပြီးတော့မှလာတော့အာကာသဓာတုနော်ဒီခန္ဓာကိုယ်ထဲမှာအကြအပေါက်တွေအမျိုးမျိုးမရှိဘူးလားရှိတယ်သွေးသားနဲ့အထိဆက်တဲ့ဟင်းလင်းဟာလာဟင်းလင်းအာကာသဓာတ်ကောင်းငင်ဓာတ်ရှိတာမြင်အောင်ကြည့်ဟုတ်လားအဲ့လိုပဲဦးဇင်းတို့အပြင်မှာရောမရှိဘူးလားရှိတာရောအဲ့ဒီအာကာသတွေဟာအပြင်လည်းဖြစ်ဖြစ်ပြုံးလည်းဖြစ်ဖြစ်ပါလေလို့အာကာသဟာအာကာသပဲဖြစ်ရောဒါကိုဒီကမှာတော့ဦးဇင်းတို့တွေကမဟာဥစ္စာလို့မဆွဲနိုင်တဲ့အသိပိုင်းဒါဝအမှန်ကမြင်အောင်ကြိုးစားရမယ်။အဲ့လိုဟောပြီးတော့မြတ်စွာဘုရားကဟောဆက်ပြီးတော့ပြောတယ်ဆိုတော့ဒါလေးကစိတ်ဝင်စားတယ်။ရဟုတ်လားတဲ့။မြည်နဲ့တူတဲ့စိတ်ရှိအောင်ကျင့်ရမယ်တဲ့။နော်ဒီဘက်ကမြည်နဲ့ဒီမှာလို့တမတ်ထားတဲ့မြည်ဟာအတူတူပဲလို့။နော်ဒီအမြင်ကိုခိုင်မာအောင်လေ့ကျင့်ရမယ်။မြည်နဲ့တူတဲ့စိတ်ရအောင်ကျင့်ရမယ်တဲ့။ဟုတ်လား။အဲ့ဒါဆိုလို့ရှိရင်တဂတိမီကြီးကသူ့အပေါ်မှာအမြင့်မြတ်တဲ့ကောင်းမွန်တဲ့အရာတွေပဲပြချလိုက်ပြချလိုက်ယုံဉာဏ်နဲ့ရပ်တဲ့အရာတွေပဲပြချလိုက်ပြချလိုက်သူဒီတုံ့လုံးမှုမရှိဘူးလို့သင်ရလည်းပဲမမိုးဝယ်ကောင်းတဲ့အာယုံမမိုးဝယ်နှစ်သက်ွယ်အာယုံနှစ်သက်ွယ်အာယုံဒီလိုသုံးတယ်အနှစ်သက်ွယ်အာယုံနဲ့ပဲတွေ့တွေ့မနှစ်သက်ွယ်အာယုံနဲ့အာယုံနဲ့ပဲတွေ့တွေ့တင်မှာတုံ့လုံးစရာကြောင်းမရှိဘူးတဲ့မြင်နဲ့တူတဲ့စိတ်ရအောင်သိကြရမယ်တဲ့အလွန်တန်ဖိုးရှိတဲ့အတွက်ကြောင့်လွယ်လွယ်နဲ့တော့ရနိုင်တယ်လို့မဆိုလိုဘူးနော်။ဟုတ်ရဲ့တာ။ဒါပေမဲ့ပန်းနိုင်လေးရှင်းချက်လေးတော့ထားဖို့မလိုဘူးလား
။ဟုတ်ပါဘူး။
တပည့်ရောပြောလို့ရေနဲ့တူတဲ့စိတ်ရှိအောင်လဲကြိုးစားရမယ်။ ကြီးကစင်ကြဲတဲ့ຢာဝဲစီစီမစင်ကြဲတဲ့ຢာဝဲစီစီသူ့မှာတပြုတ်တည်းပေါက်ပြပြောင်းနေတယ်ဆိုတာမရှိဘူး။အဲ့လိုပဲရင်းနဲ့လူတဲ့စိတ်ရှိအောင်လုပ်နိုင်မယ်ဆိုရင်နှစ်သက်ဘွယ်အာယုနဲ့ပဲတွေ့တွေ့မနှစ်သက်ဘွယ်အာယုနဲ့ပဲတွေ့တွေ့အဲ့ဒီလိုမှာတုံ့လုံချောင်ချရတဲ့အကြောင်းမရှိဘူး။ခုလည်းအဲ့လိုအကျဉ်းချုပ်တွေကအာယုချိုးဆွဲတဲ့အတိုင်းကာနေရတယ်။ရင်းနဲ့လူတဲ့စိတ်လည်းမရှိဘူး။ရင်းနဲ့လူတဲ့စိတ်လည်းမရှိပါဘူး။ဟုတ်လားကောင်းရင်ကောင်းလို့တုံ့ပြန်မယ်မကောင်းရင်မကောင်းလို့တုံ့ပြန်တယ်ဒါကဘာမှခက်ခဲတဲ့ကိစ္စမဟုတ်ဘူးတင်စရာလည်းမလိုဟုတ်လားဘာမှမြင့်မြတ်တယ်လို့လည်းပြောလို့မရအလုံးချမ်းချမ်းနဲ့အပေါ်သာဆန်နဲ့တုံ့ပြန်မှုတွေနဲ့တုံ့ပြန်နေကြတာဟုတ်လားညီနဲ့တူတဲ့စိတ်ညီနဲ့တူတဲ့စိတ်ပြီးတော့မလို့လေနဲ့တူမီးနဲ့တူတဲ့စိတ်မီးကဘာလို့ပဲလောင်ကျွမ်းလောင်ကျွမ်းရသူကတော့တဘုံဆန်နေပဲဟုတ်လားကြုံရတာပဲလောင်းလောင်းနဲ့ညင်းမြတ်တာပဲလောင်းလောင်းတို့တော့တောင်းတောင်းသွားမှာဟုတ်လားအဲ့လိုပဲမင်းရဲ့တူတဲ့စိတ်ရှိအောင်လုပ်နိုင်တယ်ဆိုရင်တက်တက်ပဲမင်းတက်ပဲအာရုံတွေဘလို့အာရုံတွေတွေ့တွေ့အဲ့ဒီဘုံကိုတောင်းလို့ရအောင်မရှိဘူးလေအဲ့လိုပဲဒီနဲ့တူတဲ့စိတ်လင်ဟာပဲနေရာပဲတက်ခါရတက်ခါရသူကပုံမှန်မှာပဲအင်္ဂါကျိုအင်္ဂါကြတက်ခါရလဲသူကတော့ပြေချာမရှိဘူးเนาะဝိကျန်နေတဲ့အယုံပယုံတွေကြတက်ခါရလဲသူကတော့ပြေချာမရှိဘူးဟုတ်လားအဲ့လိုပဲနှစ်သက်ဖွယ်အာယုနှစ်သက်ဖွယ်အာယုဆိုတော့လောကမှာဘယ်လိုမှရှောင်လို့မရဘူး။တွေ့ရမှာနော်တရားကြီးမှန်မှာဟုတ်လား။အင်းအဲ့ဒါဘာလို့လဲ။ဟိုကတက်နိုင်တယ်မြတ်ဥပကနဲ့ပြီးတော့တည်ငြိမ်မှုရှိအောင်အမှားကံမြင်မှုဉာဏ်ပညာနဲ့ကြိုးစားပြီးတော့တည်ဆောက်အောင်ဟုတ်လား။နောက်အကတ္တနဲ့တူတဲ့စိတ်ကောင်းငင်နဲ့တူတဲ့စိတ်ရအောင်ကြိုးစားရမယ်။ဟုတ်လား။အဲ့တော့ဒါဟုတ်ဒီတော့ဘာလို့ပြောနေတာဆိုတော့ဓာတ်သဘာဝရဲ့အကြောင်းကိုပြောနေတာ။ဒါဒီထဲမှာဦးဇင်းတို့အလုံးသဘောကျလာတော့အစ္ဆဒမှာရှိနေတဲ့ပထဝီအာဘောတေဇောဝါယောအာကာသနဲ့မိဒမှာရှိနေတဲ့ပထဝီအာဘောတေဇောဝါယောအာကာသတတ္တကိုမြတ်စွာဘုရားကအတူတူပဲဆိုတာအလုံးသဘောကျတယ်။အဲ့ဒီအချက်ကိုစဉ်းစားခြင်းကအလုံးတရားမှာဥပါဒဏ်ကိုနေပါစေတယ်။အဲ့ဒါကိုကြည့်လိုက်ခြင်းအချင်းအော်ငါ့ရဲ့လွယ်မှမှုကြီးကနက်နက်ရှမ်းရှမ်းကိုအမြင့်တွေ့နေလာပဲဆိုတာကိုလည်းသိထားနိုင်တယ်မလွယ်ဘူးတော့အဲ့လိုစဉ်းစားတဲ့ကြာကြာကစိတ်ကသဘောမပေါက်တာလေးတွေကလည်းရှိနေသေးတာဟုတ်တယ်ပါလားတကယ်ပြောရင်လက်မခံနိုင်ပဲငင်းဆန်နေတာလေးတွေလည်းရှိနေအောင်ပါပဲဒါတော့နားမလည်သေးရင်တော့လက်ခံတယ်လို့ပြောလည်းပဲရုပ်ရှားမရှိဘူးလေဟုတ်လားနားမှမတယ်ပဲနဲ့ဘုရုလက်ခံတော့ဟုတ်တယ်မဟုတ်လားနားလည်းမှလက်ခံဖို့ဆိုတာရှိနေတာနော်ဟိုယုံကြည်မှုနဲ့လက်ခံတဲ့အပိုင်းရှိပါတယ်မရှိဘူးလို့မဆိုလို့ပါဒါဒီအဲ့ဒါကနားနဲ့ဖို့နဲ့လက်ခံတဲ့အပိုင်းတော့လေးနေမှုရှိမလားမရှိဘူး။တော့နားနဲ့ဖို့နဲ့လက်ခံတယ်ဆိုတာဉာဏ်ပညာနဲ့ကိုတကယ်သိပြီးတော့သူကလက်ခံတဲ့အပိုင်းဟုတ်ရဲ့လား။ဒါကြောင့်ဦးဇင်းတို့ပြေးတဲ့ပေါင်းတော့ဒါအမျိုးမျိုးစိတ်ကိုစဉ်းစားရမယ်။ဒီစိတ်ကခန္ဓာအပိုင်းတော့သူ့ကိုဘယ်လိုပြောရတော့မာယုပမာနေသဝိညာဏဉာဏ်လက်ဆရာလို့ပြောတာတော့သူပြောတဲ့တရင်စကားတွေကိုအမှန်ကန်မဲလို့ထင်ရင်တော့အဲ့ဒါအကြီးကျယ်လွဲပါမယ်။ဟုတ်ရဲ့တခြားလုံးကသူလဲသားရတာကိုအုံကြီးထင်ခဲ့တာပဲနော်ယူမဲ့တာအခုပြောနေတာကဘာလို့ပြောတာလဲမြတ်စွာဘုရားပြောပြတာတော့သတ်မြေရွတ်တဲ့ဉာဏ်ကိုခြေခံပြီးတော့ပြောတာဒါကမှမဟုတ်ဘုရင်တို့အမြဲတမ်းယူနေတာကအမှန်စိတ်ကပြောတာကိုပဲယူခဲ့တာအဲ့တော့မြတ်စွာဘုရားမာဂန္ဒီပုံသားကြီးကိုဟောတာလေတုတ်တန်တယ်မှာဘာတွေ့ရလဲဆိုတော့အမှန်တိလာတဲ့တတိကြတော့အော်ဒီစိတ်ကြီးကငါ့ကိုကာလရှည်ရရဆိုတာလှေစားခဲ့ပါလားလို့စိတ်ရပုံမှာနားလည်လာလိမ့်မယ်တဲ့အဲ့လိုဟောတာရှိတယ်။ညမျက်စိမမြင်တဲ့လူကိုညမျက်စိမမြင်တဲ့လူကဝေကောင်းဆန်းတာတွေဝှက်ချင်တာ။အဲ့တော့ဘေးကလူနောက်တွေကနော်စီကြီးတွေပေးနေတဲ့အိုကြီး၊ဟောင်းကြီး၊အိုအူကြီးတို့ပဲသူဝှက်ချင်တဲ့ဝေကောင်းဆန်းတာတွေဆိုပြီးတော့လေညာပြီးတော့ဝှက်ပေးတာ။အဲ့သူကညမျက်စိမမြင်တဲ့အခါလေတော့အဟုတ်ထင်ပြီးတော့ตายရတယ်။သူကမြင်ရမယ်ကိုဘေးကလူတွေကဲသားလာမှလည်းသူအကုန်လုံးခံရတယ်။ဒါပေမဲ့သူကရှောက်ကြွားရင်လည်းကြွားရမယ်။အဲ့ဒီအဝဏ်တော်ကြီးကိုပဲသူကအဝတ်ကောင်းကြီးလိုထင်းရတယ်။အခုလူစဉ်တွေကအဲ့ဒီမျက်စိမြင်နေလို့တည်းအတူတူပဲ။အစိတ်ကသူ့ကိုမြင်းမြင်းနေတာလား။အဲ့ဒါကိုပဲယုံပြီးတော့ဒါကိုပဲအတီးပြုပြီးတော့ဒါကိုပဲအခိုင်အမာပြုပြီးတော့ကြွားလာလဲရှင်းနေတာ။မောက်မာလာလဲရှင်းနေတာ။တကယ်လို့အဲ့ဒီလူကိုဆွေတွေမျိုးတွေကမျက်စိမြင်အောင်ခုပေးလိုက်လို့သူမြင်သွားပြီရှင်။အော်ဒီကောင်နဲ့ငါ့ကိုထည့်စားထားတာ။စိတ်နာသွားနေတယ်အဲ့ဒီလူကြီးရဲ့ပေါ့။အဲ့လိုပဲအမှန်တရားတဲ့အချိန်မှာဒီစိတ်ရဲ့ပုံမှာအော်ဒီစိတ်ကငါ့ကိုလှည့်စားနေတာအဲ့လိုမျိုးစိတ်ရဲ့ပုံမှာနားလည်သွားမှုရှိလာလိမ့်မယ်လို့မာဂန္ဒီပြပိုက်ကိုလည်းဆော်ပြဟောတာလည်းရှိဘူးကိုကြီးကတော့အမှန်ရတာလေးတွေကိုပဲပြောတာပါဟုတ်လားပြောရင်ပြောရင်လည်းအဲ့ဒါအချိန်ကစိတ်နော် အဲ့တော့ဒီနေ့ဦးဇင်းတို့ပြည်သူကောင်းသူတော်ကောင်းတို့ဓာတုဓာတ်သဘောဝါလေးရဲ့အကြောင်းကိုဆက်ပြီးဆက်ရတုတ်တန်လေးတွေကိုဦးဇင်းတို့ပြောပြပါမယ်နော်။အဓိကရည်ရွယ်ချက်ကဘာလို့များအန္တပုထုဇဉ်အဖြစ်ကနေကလျာဏပုထုဇဉ်အဖြစ်ကိုတောင်းရှိရေးဟုတ်ရဲ့လား။ပုဂ္ဂဟသင်ယူရမယ်ပရိပု္ပ္ပာမေးရမယ်သတ္တဝနာနားထောင်ရမယ်ဓာရဏမှတ်ပြီးတော့ဆောင်းထားရမယ်အာဂုံရအောင်ဆောင်းရမယ်လို့ပြောတာနော်။အချို့အကြောင်းအရာတွေကအာကုန်ကိုဆောင်းထားမှဘူးပေါ့လား။အောက်ရှင်မေ့သွားတယ်ပေါ့။အာကုန်ရကြပါနော်။အာကုန်ကိုတိတ်ပြီးတော့ပြန်မမထမ်းလို့လည်းမရဘူး။အချို့အရာတွေကအာကုန်ရချင်တယ်အတော့ပေါ့။နှုတ်ထက်တိုးနေရွလိုက်တာနဲ့ပြိုးခဲ့ပြီးသားနားထောင်ခဲ့ပြီးသားအသေးဝေးဒီကအုံပေါ်လာတယ်။ကောင်း။နောက်တစ်ချို့အရာတွေဆောင်းထားရတယ်။နော်။ပြီးရင်မလိုအောင်လို့ပေစီဝခန္ဓာလေးလေးနဲ့နဲ့စဉ်းစားရမယ်၊ရှင်ရင်ရမယ်။မစဉ်းစားလို့ရှင်ရင်တော့တိတ်သေးတယ်ရှိတယ်။အစင်းသားချင်းကိုပဲရတော့အလွန်ရည်ကြီးတယ်လို့ဆိုကြပါလေဟုတ်လား။ဒါကြောင့်ဒီတော်ဘုရားတို့တတ်တဘာဝတဘာဝအလိုပုဂ္ဂိုလ်အကျင့်မလိုက်မစားမငင်ညာပဲကြောင်းအားလျော်စွာသူချင်းရံနဲ့သူတဘာဝသူကိစ္စကိုဆောင်ရွက်တဲ့မှုအကြောင်းပြု၍ဓမ္မသင်ညာအစင်းလာ၏။အလေးရှိသောဘုရားကြီးရဲ့လက်ရာအဲဒါကလေးတော့မှချက်ထားလို့ညာတာအခုကြီးလာတော့မချက်နိုင်တော့ဘူးဟုတ်လား။ရွတ်တော့စဉ်းစားတရားမလိုဘူးလေသူကအာဘုံဆောင်တာလားဆိုတော့တန့်ပြီးတော့ထွက်သွားတာဘယ်ဘယ်ပဲပြီးရင်ဘယ်ပဲရှုပဲလို့ဦးဇင်းမစဉ်းစားနေတာမရှိဘူး။ဒါပေမဲ့ဦးကြီးမှချက်ထားတဲ့စာရေးကြတော့ဘာမှမရဘူး။အလုံးတစ်မျိုးစီအောင်တော့ဩဒါမှမဟုတ်ငယ်ကငါစာရေးအများကြီးချက်တဲ့တော်တော်ကောင်းမှာ။အခုကျတော့ဘာမှလုပ်လို့မရဘူး။ချက်ချင်းစီလည်းမရှိတော့။စာကြည့်ရမှာကိုအသေးကြောက်တယ်။အဲဒါကျိုးအသက်၄၀ကျော်တို့ဒီဇာမွေးတွေဖြေးနေကြရရှိဘလို့စိတ်ငြိမ်ဖြေးနေလည်းမသိဘူး။ဘာလို့နားမလဲတိုင်းပေါ့နော်။ရဝိရုပိတ္တံသံဃာတို့ဒီနေ့ဓာတုတတဘာဝရဲ့အကြောင်းပြောပြမယ်နော်။ဒါဒီနေ့အလုံးစုံပိတ္တံသံဃာတို့ကုသိုလ်ကောင်းမှုအစွတ်အစွတ်ပြုလုပ်ပြီးတော့စိတ်ရဲ့နော်အစဉ်တမြင်မာတဲ့အနေထားတရားကိုရအောင်ကောင်းမြတ်မှုတွေကိုကြိုးစားအထောက်ကြမယ်။ဒါနမှုတိလမှုတမာရီမှုပညာမှုနော်။အခုလည်းပဲဒါတမာရီပညာကိုအတိအကဥတည်ပြီးတော့တရားသရကိုနာယူကြတဲ့အားထောင်ကြတယ်။တရားဒီကနေ့ပိတ္တံသံဃာတို့ပြုလုပ်အထောက်အပံ့တော့ဒါနတိကသမာဓိပညာကုသိုလ်ကောင်းမှုအရှုစုလို့ရဲ့အစွမ်းတတိယဘုရားတမီးတော်တို့သည်မညံကုညံမြေလေးပါမှုလင်းမြန်ထုတ်ချက်မျက်မှောက်ပြုပြရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရသည်